Welcome to the Voice of America in Burmese.
Mingalama ne kem ma tada shin ya shin. PO American အတိုင်းရဲ့2018ခုနှစ်နိုဝင်ဘာလ25ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကို Washington မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။ Line 340 48တို့ကနေဖမ်းယူနိုင်တယ်လို့ PO ရဲ့ website ဆာမနာဖြစ်တဲ့ bami.poanews.com နဲ့ Facebook ဆာမနာ PO Bami News မှာလည်းထုတ်လွှင့်ချိန်နဲ့တပြိုင်တည်းနားဆင်နိုင်ပါတယ်။စမနာလာပါဒီကနေ့မနက်အတွက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာပါခင်ဗျာ။ကျွန်တော်ကတော့ဝင်းမင်ပါ။ဒီနေ့မနေ့ထိတ်တန့်ရောက်တဲ့တွေကိုကိုစော်ဝင်းလှိုင်နဲ့အတူတင်ပြသွားမှာပါ American Syria ရဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာအစီရင်ခံစာအရေးပါမှုကိုသမ္မတဒေါ်နယ်ထရန့်ဘက်ကရှော့ပေါ့ပြောပြီးဝေဖန်လိုက်ပါတယ် Great Exile ခေါ်တဲ့ဖြစ်တဲ့ EU တွေကနှုတ်ထွက်ရေးသဘောတူညီချက်ရဖို့အတွက်ဥရောပသမဂ္ဂနဲ့အရင်တင်းခံလာခဲ့တဲ့ Spain ကြားသဘောတူညီမှုတရက်မတိုင်ခင်လေးကတ်ရလိုက်ပါပြီရှင်တဲ့နိုင်ငံမှာတော့73စီကွန်တိုးတဲ့ပေါ်ဆနပြသူတွေနဲ့ရဲတပ်ဖွဲ့တွေကြားဒီနေ့ထိတ်တန့်တွေ့ခဲ့တာကြောင့်ထရန်ရမှုတွေရှိခဲ့ပါတယ်ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စရာသတင်းတွေကိုပြပြပေးမှာပါမနက်လောက်ရေ
ကောင်းပါပြီရှင်ဒီနေ့နိုင်ငံမှာအကြမ်းဖက်မှုတွေဖြစ်ပွားပြီးတဲ့နောက်ရေပေါ်အခြေအနေကိုအစားထုတ်ဖို့ပြဋ္ဌာန်းလိုက်တဲ့အကြမ်းဖက်မှုဆိုင်ရာဥပဒေအပေါ်အမြင်သဘောထားတွေမှာကြားဖို့ရှိတာကတော့
Control orders allow the government to effectively control an individual's movement completely outside of the criminal justice system
အပြည့်ဆိုင်ရာလူငယ်ချမ်းသာခွင့်အဖွဲ့ကြီး AI ကတာဝန်ရှိသူပြောသွားတာပါအပြည့်စုံကတော့နောက်ပိုင်းမှာကြားကြမှာပါဒါအပြင်ဦးအောင်ခင်းရဲ့မြမအရေးသုံးသပ်ချက်နဲ့မနေ့တိုင်းတင်ဆက်နေကြအင်္ဂလိပ်စာသင်ခန်းစာကိုလည်းထုတ်လွှင့်သွားဖို့ရှိပါတယ်ဒုတိယပိုင်းနောက်ပိုင်းမှာတော့အပတ်စဉ်တင်ဆက်နေကြဖြစ်တဲ့စနေနေ့ညကဆွေးနွေးခဲ့တဲ့တိုင်းလေးအစီအစဉ်ကိုပြန်ပြီးတော့ထုတ်လွှင့်သွားဖို့ရှိပါတယ်ခုအရင်ဆုံးတော့ဒီကနေ့မနေ့ဖက်နောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုကိုဝင်းမင်းနဲ့ကိုစောဝင်းလှိုင်တို့ကပြောပြပေးကြပါအောင်ရှင်
American Syria ရဲ့ရာသီဥတုပြောင်းလဲမှုဆိုးကျိုးဆိုင်ရာအစီရင်ခံစာတွေကအရေးပါတာတွေကိုသမ္မတဒေါ်နယ်ထရန့်ဘက်ကအလေးမထားပဲရှော့ရှော့ပေါ့ပေါ့ပြန်တုံ့ပြန်ပြီးဝေဖန်လိုက်ပါတယ် American Syria ဝန်ကြီးဌာနနဲ့ Agency ပေါင်း73ခုကနေစုပေါင်းသုတေသနလုပ်ထားတဲ့ဒီအစီရင်ခံစာထဲမှာရာသီဥတုပြောင်းလဲမှုကြောင့်နိုင်ငံထဲမှာမုန်တိုင်းတွေတော်မီရွေလိုမျိုးသဘာဝဘေးအန္တရာယ်တွေပိုပိုအဖြစ်များပိုပိုပြင်းထန်လာတယ်လို့မနေ့ကထုတ်ပြန်လိုက်တာကိုအိမ်ပြည်တော်ပြောခွင့်ရကဒါကအလွန်ကျူးအဆိုးဆုံးဖြစ်လာနိုင်တာကိုခံမှန်းပြောထားတာဖြစ်တယ်လို့ပြန်ပြောလိုက်ပါတယ်။အိမ်ပြည်တော်ပြောခွင့်ရမြို့သမီး Lindsay Waters ကဒီထုတ်ပြန်ခဲ့တဲ့ဒီအစီရင်ခံစာဟာအလွန်အကျူးအဆိုးဆုံးဖြစ်နိုင်တဲ့အချက်လက်တွေပေါ်အခြေခံထားတာမို့ကာဗွန်ထုတ်လွှင့်မှုနဲ့ရာသီဥတုပြောင်းလဲလာမှုတွေရှော့ချရေးအတွက်နည်းပညာအသစ်တွေနဲ့တည်ထင်မှုအသစ်တွေလည်းထပ်လို့ဆရာမလိုအပ်ပါဘူးလို့ဆိုလိုက်ပါတယ်။ American ဆိုရအဆက်ဆက်အောက်မှာ American လွှတ်တော်ရဲ့ခွင့်ပြုချက်နဲ့လေချိန်မြောက်အဖြစ်ထူးထူးခြားခြားထုတ်ပြန်တဲ့ဒီအစီရင်ခံစာထဲမှာအခုလိုပူပူဆိုးလာနေတဲ့အခြေအနေတွေကိုဆက်မကာကွယ်နိုင်မလျှောက်ရှားနိုင်ရင်တော့နောက်လာမယ့်ဆယ်စုနှစ်တွေအတွင်းမှာအမေရိကန်ရဲ့စီးပွားရေးတဘာဝပတ်ဝန်းကျင်နဲ့ကျန်းမာရေးတာယာဝါပြောရေးတွေအားလုံးကိုအကြီးအကျယ်ထိခိုက်လာနိုင်မယ်လို့သတိပေးထားပါတယ်။အစိုးရဝန်ကြီးဌာနတွေနဲ့အေဂျင်စီပေါင်း73ခုကသုတေသီပေါင်း130ကျော်စုပေါင်းလေ့လာပြုစုထားတဲ့ဒီအစီရင်ခံစာကသမ္မတဘရက်အိုဘားမားလက်ထက်ကစလုပ်ခဲ့တာဖြစ်ပြီးအလွန်အကျဆုံးအဆိုးဆုံးဖြစ်နိုင်ခြေတွေပေါ်အခြေခံအများကြီးအကြီးကျယ်အခြေခံကရေးသားထားတာဖြစ်တဲ့တကယ်ရေရှည်လက်ခံလာခဲ့တဲ့ဖြစ်စဉ်တွေနဲ့ဖီလာဆက်ကျင်ဖြစ်နေတယ်လို့အင်ဂျီတော်ပြောခွင့်ရဝေါ်တာစ်ကပြန်ဝေဖန်လိုက်ပါတယ်ခင်ဗျာ
ဘီဇစ်လို့ခေါ်တဲ့ဗြိတိန် EU တွေကနှုတ်ထွက်ရင်းနဲ့ပတ်သက်လို့ EU ဥရောပသမဂ္ဂကထောက်ခံပေးမယ့်အရေးပါတဲ့စီးပွားပွဲမတိုင်ခင်တည်းရဲ့အလိုမှာကီဘရာတာအနာဂတ်အရေးနဲ့ပတ်သက်လို့ဥရောပကောင်စီဥက္ကဋ္ဌဒေါ်နယ်တက်စ်နဲ့စပိန်ဝန်ကြီးချုပ်ပက်ဒရိုဆန်ချက်တို့အကြားသဘောတူညီမှုရလိုက်ပါပြီ။ဘရစ်ဇစ်ကိစ္စမှာကီဘရာတာအရေးဟာအဟံအတားအဖြစ်တည်ရှိနေတာပါ။1913ခုနှစ်ကဗြိတိရှ်တို့ကသိမ်းပိုက်လိုက်ပေမဲ့စပိန်ကသူတို့ပိုင်ဆိုင်ကြောင်းခဏအထိပြောနေတဲ့ကီဘရာတာအရေးကို EU ဗြိတိန်ဆက်ဆံရေးသင်းနဲ့ဆိုင်တဲ့ကြေညာစာတမ်းကနေဖြုတ်ချပေးဖို့စပိန်ဘက်ကတောင်းဆိုနေကြတာပါ။သဘောတူညီချက်ရလိုက်ပြီဖြစ်တာကြောင့်ဒီကိစ္စကိုစပိန်နဲ့ဗြိတိန်တို့အကြားတိုက်ရိုက်တွေ့ဆုံဆွေးနွေးသွားကြတော့မှဖြစ်ပါတယ်။ Gibraltar ရဲ့အနာဂတ်အရေးကိုဆုံးဖြတ်တဲ့နေရာမှာစပိန်ဘက်ကဗီတိုအာဏာရှိရမယ်ဆိုတဲ့အချက်ကို Britain နဲ့ EU အဖွဲ့ဝင်နိုင်ငံတွေဘက်ကအတည်ပြုမပေးရင် EU ထိပ်သီးဆိုးဘက်ကိုတပိတ်မောက်မယ်လို့စပိန်ဝန်ကြီးချုပ် Sanchez ကချင်းချောက်ထားတာပါ။စပိန်နဲ့ Britain ကစစ်ဆင်ညှိနှိုင်းရေးမှုတွေဟာ EU အရာရှိတွေနဲ့ညာလုံးပေါက်ဆွေးနွေးပြီးတဲ့နောက်မှာဒီသဘောတူညီချက်ကိုရလိုက်တာဖြစ်ပါတယ်။ Gibraltar အရေးနဲ့ပတ်သက်လို့စပိန်အနေနဲ့ Britain နဲ့တိုက်ရိုက်ဆွေးနွေးခွင့်ရှိသွားပြီဖြစ်ကြောင်းဝန်ကြီးချုပ် Sanchez ကပြောကြားလိုက်ပြီး Britain EU တွေကနှုတ်ထွက်မဲ့ Brexit အဆိုပြုချက်ကိုထောက်ခံမဲ့ပေးသွားမယ်လို့ပြောပါတယ်
။ဒ ကျင်းတဲ့နိုင်ငံမှာတော့စက်သုံးစီအခွန်တိုးကောက်မှုပေါ်ထောင်ကနန်းတွေချီတဲ့ဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့အကြအပြန်အလှန်အကြမ်းဖက်တိုက်ခိုက်မှုတွေအထည်ဒီနေ့ဖြစ်သွားခဲ့တာကြောင့်ရဲနှူးပါဝဲအနည်းဆုံး၈ဦးဒဏ်ရာခဲ့ပါတယ်။ Paris မြို့တော်ရဲ့အထင်ကရရှောင်ဇီလီဇီလက်မကြီးပေါ်မှာစုဝေးဆန္ဒပြသူတွေကသမ္မတ Emmanuel Macron ကိုနောက်တစ်ကြိမ်ဆန္ဒပြခဲ့ရမှာရဲတပ်ဖွဲ့တွေဘက်ကမျက်ရည်ပုံတွေနဲ့မိသားပိုက်တွေကိုတုံးပြီးသမ္မတရဲ့ Elise Nandorna ကနေအဝေးကိုတွန်းထုတ်ခဲ့ပါတယ်။ဒီဆန္ဒပြသူတွေဘက်ကလည်းပြည်သူမျိုးတော်အပြင်တခြားမျိုးကြီးတွေမှလည်းဆန္ဒပြကြပြီးစက်သုံးစီကွန်တွုံးမြင့်လိုက်မှုပေါ်သူတို့ရဲ့ဒေါသတကြီးမချိနှဲ့မှုတွေကိုပြတဲ့အနေနဲ့အတားအဆီးတွေကိုတုံးပြီးလမ်းတွေကိုပိတ်ဆို့တာနဲ့မိရှို့တာတွေပါလုပ်ခဲ့ကြပါတယ်။တကယ်တော့အနှမြူစင်ရောင်အပေါ်အင်းကြီးတွေဝစ်ဆန္ဒပြတဲ့ဒီလက်မပေါ်ဆန္ဒပြပွဲတွေစခဲ့တဲ့လွန်ခဲ့တဲ့ပတ်တုန်းကလည်းကျေးလက်ဒေသကအများစုပါတဲ့လူပေါင်း 25,000 အထိပါဝင်ဆန္ဒပြခဲ့ကြပြီးအခုချိန်ထိဆိုရင်ဆန္ဒပြသူ2ဦးသေဆုံးခဲ့ပြီဖြစ်ပါတယ်။ရဲတွေဘက်ကတော့ဒီဆန္ဒပြသူတွေအနေနဲ့ပစ္စည်းမျိုးစုံနဲ့ပစ်ပေါက်တာအပြင်တခြားအကျန်းဖက်တာတွေပါလှုပ်လာလို့အခုလိုနှင်းနှင်းခဲ့ရမှာဒီနေ့ပဲလူပေါင်းဒါဇင်တွေနဲ့ချီပြီးတော့လဲဖန်စီထားတယ်လို့ဆိုပါတယ်။ဆန္ဒပြပွဲမှာပါတဲ့အသက်22နှစ်အရွယ်ဘင်ဂျာမင်ဗင်ကတ်ကာရဲ့အခုကပြည်တွင်းစစ်ဖြစ်မလာလို့ဖြစ်နေပြီးဘာပဲဖြစ်ဖြစ်ကျွန်တော်ပါဝင်ပြည်သူပြည်သူတွေအနေနဲ့စစ်ပွဲဖြစ်လဲအသင့်ရှိနေပါတယ်လို့ဆိုပါတယ်ခင်ဗျာ
။အီရန်ရဲ့ယမ်ဘက်နိုင်ငံဖြစ်တဲ့ Saudi Arabia အပါအဝင်မွတ်စလင်နိုင်ငံတွေအားလုံးကအမေရိကန်ပြည်ထောင်စုကိုစန့်ကျင်ကြဖို့အီရန်သမ္မတဟာဆန်ရူဟာနီကစနေနေ့မှာတောင်းဆိုလိုက်ပါတယ်။အစ္စရေးဟာအနောက်နိုင်ငံတွေကဖန်တီးပေးထားတဲ့အတုအယောင်နိုင်ငံသားဖြစ်ပြီးဒုတိယကမ္ဘာစစ်အပြီးအစ္စရေးနိုင်ငံပေါ်ပေါက်လာခြင်းဟာဒေသအတွက်ကင်ဆာရောဂါတစ်ဖွဲ့ဖြစ်တယ်လို့သမ္မတရူဟာနီကပြောပါတယ်။အမေရိကန်ပြည်ထောင်စုဟာအရှေ့လက်ပိုင်းဒေသကိုကျွန်းတပွဲပြုကျင့်ဖို့လိုလားနေကြောင်းတဟီရန်မြို့မှာကျင်းပတဲ့အစ္စလာမ်ညီညွတ်ရေးညီလာခံမှာသမ္မတရူဟာနီကပြောပါတယ်။ဒါအပြင်ရာဇဝတ်သားတွေကိုကော်ဇွန်နီခင်းပြီးကြိုဆိုတဲ့အလုပ်ကိုလည်းမွတ်စလင်နိုင်ငံတွေအနေနဲ့မလုပ်ဆောင်ကြဖို့အမေရိကန်ရဲ့ဒေသရင်းကမဟာမိတ် Saudi Arabia ကိုညှိနှိုင်းပြီးမတိမတဝေဖန်ပြောကြားခဲ့ပါတယ်။ရှီယာမွတ်စလင်အများစုနေထိုင်တဲ့အီရန်နဲ့ဆူနီဘီရင်အုပ်ချုပ်တဲ့ Saudi Arabia နိုင်ငံတွေဟာအရှေ့လက်ပိုင်းဒေသမှာအစင်တစိုက်ဖီလာဆန့်ကျင်ရပ်တည်လာခဲ့ကြတာပါ။အတိအသာသုံးချက်ကတော့ယီမင်နိုင်ငံမှာဖြစ်နေတဲ့ပြည်တွင်းဆက်မှာအီရန်ကဟူသီတပ်ပုံအဖွဲ့ကိုပံ့ပိုးပေးနေပြီး Saudi Arabia ကတော့ယီမင်ရဲ့ဆူနီညွတ်မောင်းအစိုးရကိုကြောတော့နောက်ခံပေးနေတာပါ။အဲဒီလိုမတူညီမှုတွေရှိနေပေမဲ့လည်း Saudi Arabia ကိုညီနောင်အဖြစ်အီရန်ကသဘောထားကြောင်းသမ္မတရူဟာနီကပြောပါလေ။
VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်လေးကိုမနေ့6နာရီကနေပြီးတော့9နာရီအထိ5.32 kHz 933 5.40 kHz 4839 5.48 kHz 6153နဲ့ဒုတိယနာရီဘက်မှာ5.190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီအထိပြန်လည်ထုတ်လွှင့်ချက်ကိုတော့5.20 25 32တို့ကနေဖမ်းယူနိုင်ပါတယ်။
VOA American အတန်ကတနင်္ဂနွေနေ့မနက်ခင်းသတင်းတွေကိုဆက်ကြညာပေးနေပါတယ် SWAN စွမ်းလို့တကောက်ခေါ်တဲ့ရှမ်းမျိုးသမီးလှူရှာမှုကွင်းရအနေနဲ့16ရက်ကြာလှူရှာမှုတစ်ခုကိုစလုပ်လိုက်ပြီးရှမ်းပြည်နယ်အတွင်းစစ်ပွဲတွေမှာအမျိုးသမီးတွေခံစားနေရတာတွေကိုထုတ်ဖော်သွားမယ်လို့ကြေညာချက်ထုတ်ပြန်လိုက်ပါတယ်ဒီနေ့ထုတ်ပြန်တဲ့စွမ်းအဖွဲ့ကြေညာချက်ထဲမှာပဲ Why No Woman အမျိုးသမီးတွေပါဝင်ခွင့်ဘာကြောင့်မပေးရတာလဲဆိုတဲ့လှူရှာမှုကိုဒီနေ့နိုဝင်ဘာ25ရက်ကနေဒီဇင်ဘာ10ရက်နေ့ထိပြုလုပ်သွားမှာဖြစ်ပြီးလူမှုကွင်းရမီဒီယာကိုအသုံးပြုတင်ပြသွားမယ်လို့လည်းဆိုပါတယ်1992ခုနှစ်ကနေစပြီးကမ္ဘာပေါ်ကအဖွဲ့ပေါင်းစုံနဲ့တူးချင်းကုစားပြုသူတွေအများပြားတက်ရောက်လာကြတဲ့ဒီလိုရှာမှုမှာစစ်ပွဲတွေပါဝင်အချိန်ဤအမျိုးမျိုးအောက်မှာ main cling ငယ်တွေနဲ့မျိုးသမီးတွေခံစားနေရတာတွေကိုထုတ်ဖော်တင်ပြလေးရှိပါတယ်။အခုပွဲမှာလည်းမြန်မာနိုင်ငံစစ်ပွဲတွင်ကြီးလက်ဒေတာကရက်သူမျိုးသမီးတွေနေနဲ့ခံစားနေရတာတွေကိုရှော့ချနိုင်မှုအမျိုးသမီးတွေကိုစုံဖြတ်ချက်တွေချရမှာဘာကြောင့်ပါဝင်ခွင့်ပေးတင်တာ16ချက်နဲ့အမျိုးသမီးအခွင့်အရေးကာကွယ်ပေးဖို့ဘာတွေလုပ်ပေးသင့်တယ်ဆိုတဲ့အဆိုပြုချက်16ချက်ကိုလူမှုကွန်ရက်မီဒီယာကနေတစင်ပန်ကြားသွားမယ်လို့လည်းဆိုပါတယ်ဒီစွမ်းအဖွဲ့ညွှန်ကြားရေးမှုနန်ဟန်ကအမျိုးသမီးရှင်နေနဲ့ဝိဒုက္ခခံစားနေရတဲ့တားကောင်တွေလို့ဖော်ပြတာမခံချင်ဘူးစစ်တပ်တွေအကြားလူသားမဆန်တဲ့မတရားကျူးလွန်မှုတွေနဲ့အကြောက်တရားတွေကိုခံစားနေရပေမဲ့ကြက်ညက်ခံရက်တီလာခဲ့တဲ့ဒီကျူးလွန်မှုတွေအတွက်တရားမျှတမှုဖော်ဆောင်ပေးဖို့လိုတယ်လို့ဆိုပါတယ်ခင်ဗျာ
ထိုင်ဝမ်ကျွန်းမှာစနေနေ့ကကျင်းပတဲ့ဒေသန္တရရွေးကောက်ပွဲတွေမှာလက်ရှိအနာရပါတီကအပြတ်အသတ်ရှုံးနိမ့်သွားခဲ့ပါတယ်။ဒီရွေးကောက်ပွဲဟာတရုတ်ပြည်မကြီးနဲ့ခွဲထွက်ရေးလိုလားပြီးလက်ရှိမှာလည်းပြည်မကြီးရဲ့စီးပွားရေးနဲ့နိုင်ငံရေးအဖိအားပေးမှုတွေနဲ့ကြုံနေရတဲ့အစိုးရအတွက်လူထုဆန္ဒခါယူပွဲဖြစ်တယ်လို့ရှုမြင်ထားကြတာဖြစ်ပါတယ်။လက်ရှိသမ္မတဆန်အင်းဝမ်ရဲ့ဒီမိုကရက်တစ်တိုးတက်ရေးပါတီ DPP ကနှစ်ပေါင်း20လောက်အနာရထားခဲ့တဲ့တောင်ပိုင်းကိုဆွင်းမြို့တော်ဝန်ရွေးကောက်ပွဲမှာအမျိုးသားရေးပါတီကရှုံးအမျိုးသားရေးပါတီကိုရှုံးနိမ့်သွားခဲ့ပါတယ်မြို့တော်တိုက်ဖေရဲ့မြို့တော်ဝန်ကိုဝန်ကြီးကအနိုင်ရဖို့အလားအလာများနေပေမဲ့တိုင်းပြည်အလဲပိုင်းတိုင်ချုံမြို့မှာတော့အမျိုးသားရေးပါတီကပဲမြို့တော်ဝန်ရာထူးကိုထပ်နိုင် သွားခဲ့ပါတယ်ကွန်မန်တန်ပါတီ KMT လို့လည်းသိကြတဲ့အမျိုးသားရေးပါတီဟာစီးပွားရေးအောင်မြင်မှုကိုလိုလားတဲ့လမ်းကြောင်းနဲ့ပြည်မာရေးနဲ့ဆက်ဆံရေးအဆင်ပြေတဲ့နိုင်ငံရေးနည်းလမ်းတွေကိုအခြေခံပြီးမဲဆွယ်စည်းရုံးခဲ့တာ
ပါပါကစ္စတန်နိုင်ငံမှာတော့အစ္စလမ်ဘာသာရေးစော်ကားမှုလုပ်ခဲ့တဲ့အမှုနဲ့တည်တံ့ခံရဖို့ရှိတဲ့ခရစ်ယာန်အမျိုးသမီးကိုဘူတရားရုံးကတရေတည်လွတ်ပေးဖို့ဆုံးဖြတ်လိုက်တဲ့ပေါ်ဆရာပြခဲ့သူရာရုံနဲ့ချီကိုရဲတွေကဖမ်းဆီးနှိပ်ကွပ်လိုက်ကြပါတယ်။ပါကစ္စတန်အနာဘိုင်တွေကဒီဆရာပြပွဲခေါင်းဆောင်တွေနဲ့တချို့သူတွေကိုပြစ်မှတ်ထားတဲ့ဒီဖမ်းဆီးမှုတွေကို TFP လို့အတူကခေါ်တဲ့လက်ရဆွမ်းရောင်ဘာသာရေးပါတီ Tariq Al-Labbaik Pakistan ရဲ့ထောက်ခံသူအများပြားရှိရာပန်ချက်ပြည်နယ်မှာအဓိကလုပ်ခဲ့ရလို့ဆိုပါတယ်။ဒီဖမ်းဆီးမှုတွေကိုတောက်ကြနေကဆက်လုပ်ခဲ့တာဖြစ်ပြီး TFP ခေါင်းဆောင် Khatim Hussain Razvi နဲ့အတူသူ့ရဲ့လက်ထောက်များစွာကိုလည်းတခြားသူတွေနဲ့အတူဖမ်းဆီးခဲ့ပါတယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုကလွတ်တင်လိုက်တဲ့63ချောင်းပါတီလိုအပ်တယ်လို့တုံးလို့ရနိုင်တဲ့လက်ပါတဲ့ဆက်ရောက်ဟာတနင်္လာနေ့မှာအင်ကာဂျိုဘော်ကိုရောက်ရှိမှာဖြစ်ပါတယ်။ဒါဟာအမေရိကန်ဒေါ်လာ1ဘီလီယံလောက်အကုန်ကျခံပြီးအမေရိကန်အာကာသအုပ်ချုပ်ရေးအဖွဲ့ NASA ကလုတ်ဆောင်နေတဲ့ Insight အစီအစဉ်အတွက်အရေးအပါဆုံးခြေလှမ်းတစ်ရပ်ဖြစ်ပါတယ်။အင်ကာဂျိုဘော်ကိုဆင်းနိုင်ဖို့ဟာအမြဲတမ်းခက်ခဲကြောင်း NASA က Jet Propulsion တပ်ခွဲကကသိပ္ပံပညာရှင်တွေကပြောပါတယ်။တနင်္လာနေ့မှာအခက်အခဲဆုံးကိစ္စကတော့ဆက်ရုပ်ကိုတည်ဆောင်သွားတဲ့ယင်ဆင်းသက်တဲ့6မိနစ်ကြာကာလဖြစ်ကြောင်းသိပ္ပံပညာရှင်တွေကပြောပါတယ်။တကယ်လို့ဆက်ရုပ်ကိုတည်ဆောင်သွားတဲ့ယင်ဆင်းသက်တဲ့အစီအစဉ်အောင်မြင်ပြီးဆက်ရုပ်နဲ့စီစဉ်ထားတဲ့အတိုင်းတီးကြစီခွဲထုတ်လိုက်နိုင်မယ်ဆိုရင်တော့အရင်ကတစ်ခါမှမလုပ်ဘူးတဲ့နည်းနည်းနဲ့2.4 အစီအစဉ်တွေကိုလုတ်ဆောင်မယ်လို့ပြောပါတယ်။ဒီ Insight အင်ကာဂျိုလေးလာရေးအစီအစဉ်ဟာနည်းနည်းလောက်ကြာနိုင်တယ်လို့ဆိုပါတယ်ခင်ဗျာ။
တနင်္ဂနွေနေ့မနက်ဖြန်နောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့ကိုစောဝင်းလိုင်တို့ကကြေညာခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ bamish.voanews.com နဲ့ Facebook ဆာမျက်နှာ VOA Bamish News မှာလည်းထုတ်လွှင့်ချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်သွားပါမယ်ပြည်ထောင်နိုင်ငံရဲ့အကြမ်းဖက်မှုဆိုင်ရာဥပဒေဟာတရားစီရင်ရေးအခြေခံမူရင်းနဲ့ဆန့်ကျင်နေတယ်လို့ Amnesty International ကိုခေါ်တဲ့အပြည်ပြည်ဆိုင်ရာလွှင့်ရင်းချမ်းသာခွင့်အဖွဲ့ကပြောကြားလိုက်ပါတယ်။ပြည်ထောင်နိုင်ငံမှာမကြသေးမီကအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်အရေးပေါ်အခြေအနေကိုအစားထိုးဖို့ပြဋ္ဌာန်းလိုက်တဲ့ဥပဒေတွေမှာအကြမ်းဖက်သမားဖြစ်နိုင်ဖွယ်ရှိသူတွေကိုပြစ်မှုမကျူးလွန်ခြင်းထိန်းချုပ်ကန့်သတ်နိုင်တယ်ဆိုတဲ့ချက်ဟာတရားစီရင်ရေးမှုအရာတိန့်ချော်နေတယ်လို့ထောက်ပြတာပါ။ VOA သတင်းထောက် Henry Richwell ပြပို့ထားတဲ့သတင်းမှာကိုဦးကျော်စန္နာကတင်ပြထားပါတယ်ရှင်။
ပြင်းစစ်နိုင်ငံပါရီမြို့တော်မှာအကြမ်းဖက်တိုက်ခိုက်မှုကြောင့်လူပေါင်း300ဆီဆုံးခဲ့ရတာဒီနိုဝင်ဘာလတွင်သုံးနှစ်ပြည့်မြောက်ခဲ့ပါပြီ။အဲ့လိုကြီးမားတဲ့အကြမ်းဖက်ချင်းချောက်မှုမျိုးကိုတံပြန်နိုင်ဖို့အတွက်ဥပဒေစစ်တွေလိုအပ်တယ်လို့ပြင်းစစ်တွေကပြောနေကြတာပါ။2015နိုဝင်ဘာမှာပါရီမြို့တော်ဘတ်တကလန်တဝိုက်တိုက်ခိုက်မှုတွေအဲ့နောက်ဆွန်ဒန်နီအဂဇာကွင်းတဝိုက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်ပြင်းစစ်အစိုးရကအရေးပေါ်အခြေအနေတရက်ကိုနှစ်နှစ်တာကြီးညာသတ်မှတ်ထားခဲ့ပါတယ်။အဲ့ဒီနောက်2019မှာတော့အဲ့ဒီအရေးပေါ်အခြေအနေကိုရုပ်သိမ်းပြီးအစားထိုးတဲ့အနေနဲ့ Strengthening International Security and the Fight Against Terrorism SILT လို့ခေါ်တဲ့ကျန်းဖက်တိုက်ဖျက်ရေးဥပဒေတရားကိုပြဋ္ဌာန်းလိုက်ပါတယ်။ပြင်သစ်ပြည်ရဲ့ဒီဥပဒေဟာအုပ်ချုပ်ရေးအမိန့်နဲ့ထိန်းချုပ်ဟန်တာဘိုင်ဂရင်းအာဏာမျိုးကိုအစိုးရကကျင့်သုံးနိုင်အောင်တရားစီရင်ရေးဆိုင်ရာမူတွေကိုသေးချာထည့်သွင်းမစဉ်းစားဘဲခက်လွယ်လွယ်ခက်ပေါ်ပေါ်ခွင့်ပြုထားတာဖြစ်တယ်လို့Amnesty International ခေါ်နိုင်ငံတကာလူညင်းချမ်းသာကွင်းအဖွဲ့ကအဲဒါစီဟန်ကဆိုပါတယ
် Control orders allow the government to effectively control an individual's movement completely outside of the criminal justice system. So without charge, without giving the benefit
ထိန်းချုပ်ပိုင်ခွင့်တွေအရဆိုရင်လူပုဂ္ဂိုလ်တဦးတယောက်ရဲ့လှုပ်ရှားမှုကိုရာဇဝတ်တရားစီရင်ရေးနဲ့လုံးဝမပတ်သက်ပဲအစိုးရကလုံးဝချုပ်ကန့်ထားနိုင်ပါတယ်ဆွဲချက်တင်းစရာလည်းမလိုပါဘူးတန်တရားရဲ့အကျိုးခံစားခွင့်လည်းမရှိတော့ပါဘူးဥပမာအဖြစ်လူတစ်ယောက်ကိုသတ်မှတ်ထားတဲ့နေရာကအပြင်ကိုမသွားရဘူး။ရဲစခန်းကိုတရင်ပို့နေရမယ်။ဘသူဘဝနဲ့မဆက်ဆံရဘူးစသဖြင့်တားမြစ်ထားတာတွေဖြစ်ပါတယ်
။တကယ်တော့ပြင်သစ်နိုင်ငံဟာမကြသေးမီနှစ်တွေအတွင်းဆိုးရွားပြင်းထန်လာတဲ့အကြမ်းဖက်တိုက်ခိုက်မှုတွေအများကြီးကြုံတွေ့ခဲ့ရတဲ့နိုင်ငံဖြစ်ပါတယ်။အဲဒီထက်မှာ2015နိုဝင်ဘာ Charlie Hebdo Magazine ပြစ်ခတ်မှု2016အမျိုးသားနဲ့ Nice မြို့မှာ truck gun နဲ့တိုက်ခိုက်မှုကြောင့်လူပေါင်း89ဦးသေဆုံးခဲ့ရတဲ့ကိစ္စစတာတွေလည်းပါဝင်ပါတယ်။ဒီလိုအကြမ်းဖက်မှုအန္တရာယ်နဲ့သဘောပါဝအတိုင်းအစတွေဟာအင်တန်ဆူရပြင်းထန်ကြီးမားနေတဲ့အတွက်အကြမ်းဖက်တိုက်ခိုက်မှုဖြစ်လာနိုင်ပွဲရှိတဲ့ကိစ္စကိုဟန်တာဖို့တန်တရားစီစဉ်ဖို့စောင့်ကြည့်ဖို့လိုအပ်တယ်လို့ပြင်သစ်အစိုးရကတော့အခိုင်အမာပြောကြားနေပါတယ်။အခုပြင်သစ်နိုင်ငံရဲ့နမူနာကိုလိုက်ပြီးကျန်းဥရောပနိုင်ငံအများအပြားကလည်းပဲအလားတူလှုပ်ဆောင်နေကြတယ်လို့ Amnesty International ကထေရကဆိုပါတယ်
The Dutch Parliament passed a law which embeds many of the same powers we see in France in the Dutch context. We saw the German Federal Police expand their powers also. We have right now actually in the Swiss Federal
Parliament. ဂျာမနီကလည်းပြည်တော်စုရဲတွေကသူတို့လုတ်ပိုင်ခွင့်အာဏာကိုတိုးချဲ့ထားပါတယ်။ဆွစ်ဇာလန်ပြည်တော်စုပါလီမန်ကလည်းအနေရပြုနိုင်တဲ့လူပုဂ္ဂိုလ်တွေကိုသူတို့ဟာသူတို့သတ်မှတ်ပြီးတော့အပြင်းအထန်ကန့်သတ်ထိန်ချုပ်နိုင်တဲ့ဥပဒေတရားလောလောဆယ်အကောင့်ထဲပေါ်နေပါတယ်။အခုခါနိုင်ငံတွေအနေနဲ့အကြံဖက်မှုတိုက်ဖြတ်ရေးအတွက်ဥပဒေတွေပြဋ္ဌာန်းရမယ်ဆိုတာကတော့
အမ်နက်စီအင်တာနက်ရှင်နယ်ကသိမှတ်ပြုပါတယ်။ဒါပေမဲ့လည်းအဲ့ဒီဥပဒေတွေဟာတီစီစဲတရားစီရင်ဆိုင်ရာအခြေခံမှုတွေနဲ့လူ့အခွင့်အရေးကိုတော့လေးစားလိုက်တာသင့်တယ်လို့လည်းပြောဆိုနေပါလေခင်ဗျာ။ဦးကျော်စန္ဒသင်ပြသွားတာပါရှင်။ခုတော့ဦးအောင်ခင်ရမြန်မာအရေးတုံးသက်ချက်ကိုနားဆင်ရပါမယ်။နိုင်ငံသားမှအလုပ်လုပ်တဲ့မြန်မာပြည်သားတွေတန်တဲ့ချီရှိနေပေမဲ့သူတို့တရားဝင်ပြန်ဖို့တဲ နိုင်ငံသားမှာအလုပ်လုပ်နေကြတဲ့မြန်မာပြည်သားတွေဟာဒီမျိုးစုံသုံးသည့်ကျန်ရစ်သူမိသားစုကိုထောက်ပံ့တဲ့အတွက်မြန်မာနိုင်ငံကိုငွေပြန်ပို့တဲ့ပမာဏကိုခံမမှုဖြစ်ပါတယ်။ဒါပေမဲ့နိုင်ငံသားမှာတရားဝင်အလုပ်လုပ်နေတဲ့မြန်မာပြည်သား3000ကျော်ရှိပြီး2015မှာဒေါ်လာတန်း3500မြန်မာပြည်ကိုပြန်ပို့တယ်လို့ကမ္ဘာပံကခံမမှတယ်။တိုင်းပြည်ရဲ့သတင်းထုတ်လွှင့်မှုတန်ဖိုး600ခန့်လောက်ကိုပြန်ပို့နေတဲ့သဘောဖြစ်ပါတယ်။အလုပ်သမားရေးရာဌာနကတော့ဒီနှစ်ပြန်ပို့တဲ့ငွေပမာဏဟာဒေါ်လာတန်း 8,000 လောက်ရှိမယ်လို့ကန့်ဖန်းပါတယ်။တရားမဝင်တဲ့ရွှေပြောင်းလုပ်သားတွေကိုထည့်တွက်လို့ပြန်ပို့ငွေပမာဏများပြားလာတာပါ။ဘယ်လိုပဲဖြစ်ဖြစ်ရွှေပြောင်းလုပ်သားပြန်ပို့တဲ့ငွေကိုအများဆုံးလက်ခံရရှိတဲ့ဆယ်နိုင်ငံထဲမှာမြန်မာပါဝင်လာပြီးဖြစ်ပါတယ်။ဖွံ့ဖြိုးတဲ့နိုင်ငံတွေမှာဆိုရင်ရွှေပြောင်းလုပ်သားတွေပြန်ပို့တဲ့ငွေဟာနိုင်ငံခြားထောက်ပံ့ငွေနဲ့ပိုများပါတယ်။တကမ္ဘာလုံးကရွှေပြောင်းလုပ်သားတွေပြန်ပို့တဲ့ငွေဟာ2015မှာဒေါ်လာတန်ပေါင်း6သိန်းကျော်ရှိတယ်လို့ကမ္ဘာ့ဘဏ်ကခန့်မှန်းပါတယ်။ဒီအထက်မှာဖွံ့ဖြိုးတဲ့နိုင်ငံတွေကဒေါ်လာတန်4သိန်းကျော်လောက်လက်ခံရရှိတယ်လို့ခန့်မှန်းပါတယ
်။နိုင်ငံခြားရောက်မြန်မာပြည်သားတွေပြန်ပို့တဲ့ငွေကိုစနစ်တကျကင်တွယ်နိုင်ရင်အကျိုးခံစားရမှာသိကြပါတယ်။မြန်မာပြည်သူပြည်သား26ရာခိုင်နှုန်းဟာစင်းရဲမှုသတ်မှတ်ချက်ထက်နှိမ့်ကြတဲ့အဆင့်မှာရောက်နေတဲ့အတွက်ရွှေပြောင်းလုပ်သားရဲ့ပြန်ပို့ငွေဟာစင်းရဲမှုနယ်ပါးရေးကိုအထောက်အကူပြုနိုင်ပါတယ်။ထိုင်းနိုင်ငံရောက်မြန်မာလူသားဟာပြန်မြဒေါ်လာ600နှစ်စဉ်ပြန်ပို့လို့ရှိတယ်လို့2002ကခန့်မှန်းထားပါတယ်။မြန်မာပြည်ကမိသားစုရဲ့အခြေခံလိုအပ်ချက်ကိုဖြည့်ဆည်းနိုင်ဖို့အတွက်ငွေပြန်ပို့ရတာလို့ရွှေပြောင်းလုပ်သား95ရာခိုင်နှုန်းကပြောပါတယ်။ပို့ငွေတဝက်လောက်ကိုဟွန်ဒီစနစ်နဲ့ပေးပို့ပြီးကျန်းသာကိုလူဂျုံနဲ့ပေးပို့တာဖြစ်ပါတယ်။ဘဏ်ကတစ်ဆင့်ငွေလွှဲပေးသူအလွန်နေပါတယ်။စေစွရနဲ့လက်အောက်ခံအဖွဲ့အစည်းတွေကိုမယုံကြည်သူကအများစုဖြစ်ပါတယ
်။ထိုင်းနိုင်ငံရောက်မြန်မာလုပ်သားတွေပြန်ပို့တဲ့ဒေါ်လာငွေအကြောင်းဂျပန်ပညာရှင်ကိုဂျီကူဘိုက2015မှာစာရန်ရေးပူးပါတယ်။အရင်ကတော့အစိုးရပြတ်ထန်းတဲ့ငွေဖလှယ်နှုန်းနဲ့အပြင်ပေါက်ဈေးကွာဟလွန်းလာမှုဟွန်ဒီနီးတဲ့ငွေလဲကြတာများပါတယ်။ဒါပေမဲ့2012မှာငွေဖလှယ်စနစ်ပြောင်းလဲလိုက်တဲ့နောက်ပိုင်းဘဏ်ကတစ်ဆင့်လွှဲပြောင်းတာတွေတိုးပွားလာတယ်လို့ဆိုပါတယ်။ရွှေပြောင်းလုပ်သားတဦးဟာနှစ်စဉ်ဒေါ်လာ1500လောက်ပြန်ပို့နိုင်တယ်လို့ကိုကြီးကိုဘူးကခန့်မှန်းပါတယ်။ရွှေပြောင်းလုပ်သားတွေပြန်ပို့တဲ့ဒေါ်လာငွေအကြောင်းရေးထားတဲ့စာရန်10ခုလောက်ရှိပါတယ်။ဒီအထက်မှာရှွန်တန်တန်နဲ့အဖွဲ့ရဲ့2008ထုတ်စာရန်ကစပြီး2019ထုတ် Randall Arkin နဲ့ Devish Kapoor ရဲ့ International Group Center ရဲ့စာရန်အထိပါဝင်ပါတယ်
။ဝင်ငွေပိုများတဲ့မလေးရှား၊စင်ကာပူ၊ကိုရီးယား၊ဒူဘိုင်း၊အမေရိကန်နဲ့ဂျပန်ရောက်မြန်မာပြည်ပြန်ပို့တဲ့ငွေကတော့နှစ်စဉ်ပြန်မြနှုန်းဒေါ်လာ2500ကျော်ရှိပါတယ်။ထိုင်းမှာတော့ရွှေပြောင်းလုပ်သားဥယေပိုများပါတယ်။ထိုင်းရောက်မြန်မာပြည်သား9000ကျော်ကိုအာရှသုတေသနဌာနက2013ခုမှာစစ်တမ်းကောက်ယူပါတယ်။ထိုင်းစီးပွားရေးမှာမြန်မာပြည်ပါဝင်တဲ့အခမ်းကဏ္ဍကိုအဓိကထားတဲ့စာရန်ဖြစ်တာကြောင့်ပြန်ပို့ငွေအကြောင်းသိမပါပါဘူး။ဒါပေမဲ့စစ်တမ်းမှာပါဝင်တဲ့မြန်မာလူသား65ရာခိုင်နှုန်းဟာ အလားတူလောက်ခရမှသာမြမပြည်ပြန်ဖို့စိတ်ကူးတယ်လို့ဆိုပါတယ်တရားဝင်မှတ်ပုံတင်ပြီးလောက်ခကိုဘဏ်ကတဆင့်ထုတ်ပေးတဲ့လုပ်ငန်းတွေမှာမြမအလို့သမားဟာဘဏ်ကတဆင့်မြန်မာနိုင်ငံကိုငွေပြန်ပို့ဖို့အလားအလာများကြောင်သိရပါတယ
်ထိုင်းနိုင်ငံမှာအလုပ်လုပ်တဲ့ရွှေပြောင်းလောက်သားဟာလောက်ခအနည်းဆုံးဖြစ်ပေမဲ့ထိုင်းမှာမြန်မာပြည်သား3000ကျော်ရှိတာမို့သူတို့နေ့စဉ်ပြန်ပို့တဲ့ဒေါ်လာငွေဟာတန်း9000နီးပါးရှိပါတယ်လုံသားတဦးကနေ့စဉ်ပြန်ပြန်လုံးဒေါ်လာ200က2000အထိပြန်ပို့ကြပါတယ်မြန်မာအစိုးရကိုအယုံကြည်မရှိလို့ကိုနီကိုဟာနဲ့ငွေပြန်ပို့နေသူတွေကိုဗန်တိုက်ကစင်ငွေလွှဲဖို့စီယုံနိုင်ဖို့လိုပါတယ်ရွှေပြောင်းလုံသားတွေများလုံးလို့သူတို့အတွက်တည်သာဌာနဖွင့်ပေးထားတဲ့အစိုးရတွေလည်းရှိပါတယ်ဒီထဲမှာဖိလစ်ပိုင်နိုင်ငံဟာအထင်ရှားဆုံးဖြစ်ပါတယ်။နိုင်ငံခြားမှာအလုပ်ကံရရှိပြီးလုံခြုံအေးချမ်းစွာအလုပ်လုပ်နိုင်ဖို့အတွက်ဇာတိမြေကအစိုးရကကူညီစောင့်ရှောက်နိုင်ဖို့ရွှေပြောင်းလုံသားဌာနကိုတည်သဖွင့်ထားဖို့လိုပါတယ်။ဖိလစ်ပိုင်နိုင်ငံဟာဒီနေရာမှာအထူးယူစရာကောင်းပါတယ်။နိုင်ငံခြားမှာအလုပ်ရရှိရေးနိုင်ငံရရောက်လုံသားကိုကာကွယ်စောင့်ရှောက်ရေးအတွက်တာဝန်ယူလုပ်ကိုင်ပေးတဲ့အစိုးရဌာနဖြစ်ပါတယ်။အစိုးရဌာနရဲ့အကူအညီနဲ့နိုင်ငံခြားမှာအလုပ်လုပ်နိုင်တဲ့အတွက်ခံစားရမယ့်အကျိုးအမြတ်ကိုသိလာနိုင်ပါလေ။ဒါကြောင့်ရွှေပြောင်းလုံသားဥယျာဉ်ရောသူတို့ပြန်ပို့တဲ့ငွေရောတိုးပွားလာစရာရှိပါလိမ့်ခင်ဗျာ
။ဥက္ကောက်ခင်ရဲ့မြန်မာအရေးသုံးသပ်ချက်ကိုထုတ်လွှင့်ပေးခဲ့တာပါရှင်။ VOA မြန်မာပိုင်းရဲ့တင်ပြနေတဲ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့မနက်တိုင်းတင်ဆက်နေကြအင်္ဂလိပ်စာသင်ခန်းစာကဏ္ဍပါဒေါ်လလတန်းက George Crow နဲ့အတူတင်ဆက်ထားပါရှင်။
အမေရိကန်နိုင်ငံမှာတော့ပြီးခဲ့တဲ့သာသနာ့နေ့က Thanksgiving ကျေးဇူးတော်နေ့အပြီး Christmas ပွဲတော်နဲ့နှစ်တကူပွဲတော်တို့ဆင်နွှဲကြတဲ့ပွဲတော်ရဲ့ကာလအတွင်းဖြစ်ပါလေ။အမေရိကန်နိုင်ငံသားအများစုကလက်ဆောင်တွေအချင်းချင်းပေးချဖို့အတွက်ဈေးဝယ်ထွက်တဲ့ကာလကြီးပေါ့ရှင်။ဈေးဝယ်ရရင်မမောနိုင်မပတ်နိုင်
Shop till you drop.
ဆိုတဲ့ခြေကုံလက်ပန်းကြတဲ့အထိဈေးဝယ်ကြသူတွေလည်းရှိပါလေ။ဒါကြောင့်မို့လဲဈေးဆိုင်တွေကအယောင်တွေရလေးအောင်သူ့ထင်ကဈေးလျှော့ရောင်းတဲ့ကြော်ညာတွေသတင်းမီဒီယာတွေကတဆင့်ကြော်ညာကြလိရှိပါလေအထူးဈေးနှုန်းတွေနဲ့လျှော့ရောင်းတဲ့ ATM အသုံးကိုပထမဦးဆုံးတင်ပြခြင်းတာကတော့
Early Bird Sale
ဆိုတာပဲဖြစ်ပါလေစာလုံးပေါင်းက EARLY Early ဆိုသော BIRD Bird Early Bird Early Bird ဆိုတာဆိုသောထားတဲ့ဟဲ့ပေါ့ရှင်SALE sale ကတော့အထူးဈေးနှုန်းနဲ့ရောင်းတာဖြစ်ပါလေ။ဒီနေရာမှာ early bird စောစောထွက်တဲ့ညကတော့ the early bird always gets the worm ဆိုတဲ့အင်္ဂလိပ်စကားကယူထားတာဖြစ်ပါလေ။အထူးပဲကတော့တီကောင်ကိုရှာစားတဲ့ညဟာမနေ့စောစောထရှာမယ်ဆိုရင်ကိုလူချင်းနဲ့တီကောင်ကိုရစမင်းဆိုတဲ့အထူးပဲပါလေ။တနည်းတော့ဥရလူပေါ့ရှင်။အမေရိကန်နိုင်ငံမှာတော့ဘယ်နေရာမဆိုတန်းစီပြီးစီကနဲ့ဝေကြရတာမှု early bird sale ကဆိုင်ဖွင့်ဝင်ချင်းပထမရောက်တဲ့လူကဥပမာဒေါ်လာ100ရန်ကိုတဝက်ဈေးနဲ့ရှော့ပြီးပထမနိုင်ပိုင်းမှာဈေးနှုန်းချိုချိုနဲ့ရောင်းမယ်လို့တတ်မှတ်ထားတဲ့ပစ္စည်းတွေကိုဥရလူကဝယ်နိုင်တာဖြစ်ပါလေ။ဒါကြောင့်မို့ early bird sale ကဥရလူဝယ်ခွင့်ရတာလို့ဆိုလိုပါလေ။ဒီလိုမျိုးဥရလူဈေးလျှော့ရောင်းတဲ့အကြောင်းဗီဒီယိုကကြော်ညာပုံဥပမာကိုJosh Kruger ပြီးပါလိမ့်မယ်။နားဆင်ကြည့်ကြရအောင်
။ Tomorrow, Saturday, save, save, save at the early bird sale at Mann's Furniture Store. Everything 30% off. Doors open at 6, and prices are good until 10 o'clock.
မနေ့ပြန်စနေမှာဥရလူလျှော့ဈေးကိုမန်ပရီဘောကဆိုင်မှာလုံမှာမှုဈေးသိက်ကိုတက်တာကြမှာပါအလုံး30ရာခိုင်နှုန်းလျှော့မယ်ဆိုင်တကားကို6နာရီစဖွင့်မယ်10နာရီအထိအဲ့ဒီလျှော့ဈေးနဲ့ရောက်မှာဖြစ်တယ်လို့အထိပ်ပေးရပါတယ်နောက်ထပ်တင်ပြမယ့် EDM အသုံးကတော့
Door Busters
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက D O O R Door တကား B U S T E R S Busters ဖောက်ဝင်တာလို့လုံးောက်အထိပ်ပေးရပါတယ်ဒီပေကတော့အခုလိုမျိုးကုန်ပစ္စည်းတွေကိုအထူးလျှော့ဈေးနဲ့ရောင်းချတာ
ဆိုင်ဖွင့်ဝင်ခြင်းပထမနိုင်ပိုင်းချိန်မှာရောင်းချတာကိုဆိုလိုပါတယ်။ဈေးကတိတ်ကိုတက်တာလားတဲ့အတွက်ဝယ်သူတွေကသူ့ထင်ကလူပြီးတကားကိုချိုးရိုက်ပြီးဝယ်တော့မယ်ပုံစံမျိုးကိုရည်ညွှန်းထားတာဖြစ်ပါတယ်။ကုန်တိုက်တိုက်ကဒီအသုံးနဲ့ပတ်သက်လို့သတင်းစာထဲမှာကြော်ညာထည့်တာကိုဖတ်လိုက်ရတဲ့ခင်မွန်တဲ့တူကသူ့ဇနီးကိုပြန်ပြောဟန်ကြောင်း George Group ပြီးတဲ့ဥမာကိုနားဆင်ကြည့်ကြရအောင်
။ Hey honeyIf we're going to that sale, let's go early. One of the doorbusters they have until 10 o'clock is videotapes at 99 cents. And I'd like to get at least a dozen.
Gay chi, edi shozi yang na gu sozo twayao. Sainaga pumunji yang me shozi dui te ma ro. Video akwe dui te kwe gu guze gu bia ne se na yi ti yang ma mu.ကိုယ်တော့အနည်းဆုံးတစ်ဒါဇင်လောက်ဝယ်ထားခြင်းနဲ့လို့အသေးပေးရပါတယ်။နောက်ဆုံးတင်ပြမယ့် idiom အသုံးကတော့
Black Friday sales
ဆိုတာပဲဖြစ်ပါတယ်။စာလုံးပေါင်းကတော့ BLACK Black ကတော့အမေရောင် Friday ကတော့တောက်ကြနေ SALE sale ကတော့အထူးလျှော့ဈေးနဲ့ရောင်းတာပေါ့ရှင်။အမေရိကန်နိုင်ငံမှာကြီးစုလုံးနေ့ကျရောက်တဲ့ November လရဲ့သလုတ်ထပ်ပကြာတာပြီးနေ့ဟာနိုင်ငံတစ်ဖွာအားလိုက်ရနေ့ဖြစ်ပါတယ်။အဲ့ဒီကြာသာပရိနိအပြီးနောက်တစ်နေ့တောက်ကြနေမှာတော့ဈေးပဲသူတွေကယုံအားလိုက်ရဖြစ်တဲ့ကြာသာပရိနိဆဲပြီးတောက်ကြနေခွင့်ယူကစနေတင်းနေနေ့လေးရဲ့အနားယူလေးရှိရမှာအဲ့ဒီအားလက်ချီအတွင်းမှာဈေးဝယ်သူတွေအပြန်အဆိုင်ဈေးဝယ်ကြတာပေါ့ရှင်အထူးသဖြင့်ရှော့ဈေးတွေကလည်းအပြန်အဆိုင်ရှော့ကြလို့ပေါ့ Black Friday ဆိုတဲ့အသုံးကိုရှင်းပြရမယ်ဆိုရင်တော့စီးရင်ကင်ပညာမှာအယောင်ဆိုင်ဆိုင်တင်နေအရှုံးပြရင်မင်းဒီနဲ့စီးရင်ပိတ်ရတဲ့အခြေအနေရှိပြီးတော့အမြတ်ပြရင်တော့မင်းအမဲနဲ့စီးရင်ပိတ်ရလို့ Black Friday ဆိုတာကတော့အမြတ်တွေအများကြီးရတဲ့အတွက်ကြောင့်စီးရင်ပိတ်တဲ့အခါမှာမင်းအမဲနဲ့စီးရင်ပိတ်ရတဲ့သဘောဖြစ်ပါလေ။တနည်းအားဖြင့်တော့အယောင်ကောင်းတဲ့တောက်ကြံနေ့မှာအမြတ်တွေရတဲ့နေ့လို့ဆိုလို့တာဖြစ်ပါလေ။ဆိုတော့ Black Friday sale ကတော့တနည်းအားဖြင့်ကျေးဇူးတော်နေ့ပြီးနောက်တစ်နေ့တောက်ကြံနေ့မှာအထူးလျှော့ဈေးနဲ့ရောင်းတဲ့ဈေးကိုဆိုလိုတာဖြစ်ပါလေ။ဒီအသုံးနဲ့ပတ်သက်လို့ George Group ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင်
။ Bargain shoppers headed to the nation stores and malls before sunrise this Black Friday to get specials on everything from toys to widescreen TVs.
လျှော့ဈေးနဲ့ပစ္စည်းတွေကိုဝယ်ဖို့နိုင်ငံတစ်ဖက်ဈေးဆိုင်တွေကုန်တိုက်ကြီးတွေကိုဒီကျေးဇူးတော်နေ့အပြီးတောက်ကြနေ့မှာဈေးပဲသူတွေကနေမထွက်ခင်တဲကဆိုင်တွေကိုတက်တုပ်ရိုက်ပြေးကြတော့တာပါပဲခလေးကစားစရာတွေကအစမြင်ကွင်းကျေတီဗီတွေအစုံအထူးလျှော့ဈေးနဲ့ဝယ်ရအောင်ပေါ့လို့ဒေဗေရပါတယ်ဒီကနေ့တော်ရရှိများကိုတင်ပြခဲ့တဲ့အထူးဈေးနှုန်းနဲ့ရောင်းချမှုတွေပတ်သက်တဲ့အသုံးတွေကတော့
Early bird sale doorbustersBlack Friday sales.
တို့ဖြစ်ကြပါလေ။နောက်တဲ့ရင်ပါခုလိုချီမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုတင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်။ဒေါ်လာလတန်းတင်ဆက်တဲ့အင်္ဂလိပ်စာသင်ခန်းစာကိုကြားခဲ့ရပါရှင်။ VOA မြန်မာပိုင်းရဲ့တင်ငွေတွေနဲ့မနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ30 40 48နဲ့လိုင်းလာမီတာ190တို့ကနေမနက်9နာရီအထိဆက်လက်ထုတ်လွှင့်နေပါတယ်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာမနက်ခင်းပါတော်သားရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့နိုဝင်ဘာလ25ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်ကိုလိုင်းတိုမီတာ3040 48နဲ့လိုင်းလံမီတာ190တို့ကနေမနက်9နာရီအထိတိုက်ရိုက်ထုတ်လွှင့်နေပါတယ် VOA ကထုတ်လွှင့်ပေးနေတဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုတော့ VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com ရဲ့ပင်မစာမျက်နှာရဲ့လက်ရဖက်မှာတွေ့ရတဲ့တိုက်ရိုက်နာဆင်ရန်ဆိုတဲ့အောက်မှာနေ့စဉ် TV သတင်းလောင်းနဲ့ TV မဂ္ဂဇင်းနဲ့ဗီဒီယိုသတင်းတိုတွေကိုကဏ္ဍလိုက်လွယ်တကူကြည့်ရှုနိုင်ပါတယ်ရှင်။အခုတော့ထုတ်လုပ်သူကိုရနိုင်တဲ့အသူကိုအောင်လင်းဦးစီစဉ်တင်ဆက်ထားတဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်နိုင်ကြပါပြီရှင
်။မင်္ဂလာခင်ဗျာ။ဒီနေ့တိုက်ရိုက်လေးလိုင်းစီစဉ်မှာတော့အမျိုးသမီးတွေပေါ်ကျန်းဖက်အနိုင်ကျင့်မှုတွေကိုဘယ်လိုကာကွယ်နိုင်မလဲဆိုတာကိုဆွေးနွေးသွားမှာပါ။လာမယ့်တနင်္ဂနွေနေ့ရဆိုရင်လည်းအမျိုးသမီးတွေအပေါ်မှာအကျန်းဖက်မှုပပျောက်ရေးနိုင်ငံတကာနေ့ဖြစ်ပါတယ်ဆိုတော့အိမ်တွင်းအကျန်းဖက်မှုလိမ်မဲဆိုင်ရာစောကားမှုတွေအပါအဝင်အမျိုးသမီးတွေအပေါ်မှာအနိုင်ကျင့်ခံရတဲ့တွင်နေမကြာခဏကြားလေးရှိတဲ့မြန်မာနိုင်ငံမှာရောအမျိုးသမီးတွေအပေါ်ကာကွယ်ပေးဖို့အရေးကြီးတာကိုဘယ်လောက်ထိနားလဲသဘောပေါက်လက်ခံထားသလဲနောက်အမျိုးသမီးတွေအခွင့်အရေးကာကွယ်ဖို့ဘာကြောင့်အရေးကြီးသလဲဆိုတာတွေကိုကျွန်တော်တို့ဆွေးနွေးသွားမှာပါပင်နိုင်ဆွေးနွေးဖို့အတွက်ကိုဖိတ်ခေါ်ထားတဲ့ဒီအမျိုးသမီးရေးလှုပ်ရှားမှုတွေမှာတူတူကြကြဥဆောင်ပါဝင်နေတဲ့သူတို့ကိုဖိတ်ခေါ်ထားပါတယ်။တူကတော့ကျွန်တော်ဒီရန်ကုန်တိုင်းအမျိုးသားလွတ်တော်ကိုယ်စားလှယ်ဒေါ်စုစနာလှလှဆိုဖြစ်ပါတယ်။နောက်တူကတော့အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံအထွေထွေအတွင်းရမှုလွယ်ပုံးငယ်ဖြစ်ပါတယ်။ဆိုတော့အရင်ဆုံးတော့ကျွန်တော်ဒီပင်နိုင်ဆွေးနွေးသူတွေရဲ့တုံ့တက်ချက်တွေကိုသိချင်ပါတယ်။ဆိုတော့ကျွန်တော်အရင်ဆုံးဟိုလွယ်ပုံးငယ်ရဲ့တုံ့တက်ချက်ကိုသိချင်ပါတယ်ခင်ဗျ။မြန်မာနိုင်ငံမှာကအခုလက်တလောအခြေအနေကအမျိုးသမီးတွေပေါ်မှာအကျန်းဖက်တာတွေအပါဝင်ပေါ့လေဒီအနိုင်ကျင့်တဲ့လုပ်ရမျိုးတွေကဘလို့နေရာမျိုးတွေမှာဘလို့ပုံစံတွေနဲ့အတွေ့ရများနေလဲခင်ဗျ။
ထမုန်နဲ့ပတ်သက်ပြီးတော့မှရဲကိုတိုင်ကြားတဲ့မှုပေါင်းအ1450ပေါ့နော်2016မှာတော့1100ရှိခဲ့တယ်ဆိုတော့ဒီတိုင်ကြားတဲ့မှုတွေဘယ်လောက်ရှိခဲ့တယ်ဘယ်လောက်ထိတရားရုံးမှရင်ဆိုင်ပြီးတော့မှဘယ်လောက်ထိပြုဆောင်ခဲ့လဲဆိုတဲ့ဥစ္စာကဒါရဲလက်ခံတဲ့မှုအရဘယ်လောက်တောင်ရှိရပေါ့နော်ကျွန်တော်တို့လက်လှမ်းမမီနိုင်သေးတဲ့ဒေတာအားဖြင့်ဒီတိုင်းရင်းသားဒေတာတွေမှာဆိုလို့ရှိရင်ဒီ yes ခံရတဲ့အမှုပေါင်းတွေလည်းအများကြီးရှိနိုင်တယ်ပေါ့နော်။ဆိုတော့မြန်မာပြည်ပြည်လုံးကိုလွှမ်းခြုံပြီးတော့မှကြည့်ရမယ်ဆိုလို့ရှိရင်ဘယ် data တွေမှာဖြစ်များဆုံးလဲလို့ပြောရမယ်ဆိုလို့ရှိရင်တော့တနိုင်ငံလုံးအတိုင်းအတာနဲ့ဖြစ်နေပါလေ။ဒီမြန်မာပြည်မှကြီးမှာတော့လိင်ပိုင်းဆိုင်ရာကြံဖတ်မှုကအလုံးသိထားသလိုဘတ်ကပေါ်မှာလည်းကြုံတွေ့နိုင်ရသလိုပင်ပီးနီးနာချင်းရဲ့လိမ်မိုင်းဆိုင်ရာစီပါနောက်ရှက်မှုတွေကြုံတွေ့ရတယ်အများဆုံးဖြစ်သွားတာတော့ကျွန်တော်တို့မြန်မာနိုင်ငံမှာတိုင်းငံတွေကအများဆုံးအခုကျွန်တော်တို့တွေ့ရတယ်တိုင်းဒေသတွေတက်မှာဆိုလို့ရှိရင်လည်းဒီ6 point မတင်နေဖြစ်တဲ့ဒေသမှာဆိုလို့ရှိရင်တော့ဒီအာနာပိုင်းတွေအာနာရှိတဲ့ဒီတွေရဲ့လိမ်မိုင်းဆိုင်ရာဖြစ်ပါနောက်ရှက်မှုကိုကျွန်တော်တို့တွေ့ရတယ်ဟိုဒီအစိုးရဝန်ထမ်းတွေအပါအဝင်အခြားသောအာဏာရှိပုဂ္ဂိုလ်တွေရဲ့ဟိုဖုံးကြီးကအစပေါ့နော်အဲ့လိုလိမ်ပိုင်းဆိုင်ရာစံဖတ်မှုတွေဖြစ်ပေါ်တာကိုကျွန်တော်တို့တွေ့ရှိရပါတယ်
โอเคကျေးဇူးပါဆိုတော့ဒေါ်စုစနာလှလှဆိုးဟဲ့သဘောထားလဲကျွန်တော်ချားချင်ပါတယ်ခင်ဗျာကျွန်တော်ဒီမြန်မာနိုင်ငံရဲတပ်ဖွဲ့မှတ်တမ်းတွေအရာဆိုရင်ပဲပေါ့လေဒီစစောဒီဆီမတ်လွတ်ပုံငယ်လဲဆွေးနွေးတော့ပါတယ်အရွယ်မရောက်သေးတဲ့သူတွေအပါဝင်အမျိုးသမီးတွေအာရမပြုချင်းခံရတဲ့အမှုတွေနောက်လိမ်မဲဆိုင်ရာစော်ကားမှုတွေနဲ့ပတ်သက်တဲ့အမှုတွေတိုးလာနေတယ်ဆိုတော့တွေ့ပါတယ်ဆိုတော့ဒါဖြစ်ရတဲ့တိုးလာတာလားတိုင်တန်းတာတွေတိုးလာလားဟိုဘလို့အခြေအနေမျိုးတွေကြောင့်ဒီလိုအမှုတွေပိုတိလာရတာလဲဆီမတ်အဲဆ
ီမတ်အနေနဲ့ကတော့ဒီမတန်နေရတနေ့ပြီးတနေ့ပေါ့နော်ဒီဒီတဲ့ရတိုးလာတယ်အဲ့ဒါလေကျွန်တော်တို့ကရဲကနေဟိုဟိုဥစားပေါ့နော်သူတို့ထုတ်လွှင့်တဲ့အဲဒီတဲ့တွေလည်းရတာဆိုတော့ဒါတိုးလာတော့သိထားနေပြီနော်အဲ့ဒီမှာလည်းပဲအသက်မပြည့်သေးတဲ့ကလေးတွေဟိုကျူးလွန်တဲ့အမှုတွေကပို့ပြောများတယ်ဆိုတာလည်းတွေ့ရတယ်ပေါ့နော်ဆိုတော့ဟိုတိုးလာတာတော့ဟိုအရင်ကနေဆိုင်တော့ပို့ပြောများလာတယ်ပေါ့နော်ဆိုတော့အရင်ကတော့ကျွန်မတိကျလို့ဆိုလို့ရှိရင်တိုင်းနေရာပုံများတယ်ကိုပြည်နယ်ကြီးကတော့အဲ့မလားလူကြီးကြောင့်လည်းဖြစ်နေတင်ပါရဲ့ရန်ကုန်ကတော့အများဆုံးပေါ့လေရန်ကုန်မင်းလေးအရာကြီးမကွေးပေါ့သာဖြစ်ရင်အဲ့တိုင်းနေရာအများဆုံးလို့ကျွန်မတို့သိရတယ်ဟုတ်ကဲ့
ဟ โอเคဆရာမဆိုတော့စောစောဟိုဆရာမလွယ်ပုံငယ်ဟိုတစ်ချက်ထောက်ပြသွားတာလည်းရှိပါတယ်ဟိုလက်နက်ကန်ပြပြဖြစ်နေရဒေသတွေမှာတော့ဟိုတပိုင်းကလည်းဒီတရားဥပဒေစိုးမိုးမှုမရှိတဲ့အတွက်အမျိုးသမီးတွေပေါ်နိုင်တဲ့စီးနေလောက်ခံရတာပေါ့လေဒါပေမဲ့မျိုးကြီးပြကြီးတို့နေရာတွေမှာပါဒီအမျိုးသမီးတွေအနိုင်ကျင့်ခံရတာမျိုးကိုတိလက်ရောက်စော်ကားခံရတာတွေရောဘာကြောင့်လဲဒီတရားဥပဒေစိုးမိုးမှုအားနည်းတာကြောင့်ပဲလားဒါမှမဟုတ်ဒီလူမှုရေးတို့ယဉ်ကျေးမှုတို့အပိုင်းတွေမှာကန့်သတ်ချက်တွေကြောင့်မျိုးလား
โอเคအဲ့တော့ကတော့အများကြီးအဖြစ်နိုင်ပါတယ်တရားဥပဒေစိုးမိုးမှုလဲပါလာရောနောက်တော့ဒီတရားဥပဒေစိုးမိုးမှုကို enforce လုပ်တဲ့เนาะတော့ကန့်ကျွဲဝန်ထမ်းတွေရဲ့ဒီပြည်လျှက်နေတဲ့တပည့်တရားတွေကိုတတိမထမ်းမိကြတယ်လေပါနိုင်တယ်ဥပမာပြင်းစင်စစ်ကီပေါ့เนาะဒီကိစ္စအမျိုးဖြစ်ပြီးဆိုလို့ရှိရင်အမျိုးသမီးတွေပေါ့စံဖက်ပြီးဆိုလို့ရှိရင်တတိမပါဝင်ပတ်သက်လာလဲဆိုတော့နောက်အချို့ရင်းမှုတွေအရင်ဆုံးပေါ့နော်နောက်ွယ်ရဲမှုတွင်ဆရာဝန်နောက်ရှေ့နေတရားသူကြီးစသည်တွေပေါ့နော်အဲ့တော်ကြီးကများတော့အဖြစ်အမျိုးသားကြီးဖြစ်နေယောက်ျားကြီးပေါ့နော်အဲ့တော့ဒီလူတွေကဒီ gender sensitivity မရှိတဲ့အခါမှာနောက်ဒီတိုင်ရတဲ့လူကလည်းတိုင်မှုတွေနောက်မဝတ်မရေဖြစ်တယ်နောက်ပြတစ်ခါလေးတိုင်နဲ့အမှုရတောင်မှနောက်စီရခံတော့သူတို့ဒါကြိုတိခံဖြစ်ပြန်တော့ရောက်သွားနေလေအဲကျမတို့တွေ့ရတယ်ပေါ့နော်ဆိုတော့ဟိုကျမတို့ဟိုကျမရဲ့မြို့နယ်ကြီးအထက်မှာဆိုလို့ရှိရင်ဘယ်လောက်ထိတောင်လဲဆိုတော့ဒီကလေးလေးတယောက်ကဒီမင်းဆိုင်ကကျူးလို့စော်ကားချင်းခံရတယ်အဲ့ဒါကျမရေခန့်တော့တိုင်တိုင်းနဲ့တော့တိုင်တော့အဲ့ဒီမိသားစုကတော့တိုင်တယ်နေရင်းနှစ်နိုင်တော့ပေါ့နော်ကျမကဟိုဖုန်းဆက်တော့ဖြစ်နေနိုင်တော့သူတို့နှစ်နိုင်လောက်ရောက်သွားတယ်လို့ပြောတယ်ရောက်ရှိနိုင်ကြကျမကိုဖုန်းဆက်တယ်အဲ့ဒီမှာဖြစ်တာမပြီးသေးဆရာမကြီးလို့လောက်ရမယ်။အဲခေရလည်းအရန်ထိုက်ဆာနေပြီ။အရန်လည်းကြောက်နေပြီ။ဆိုတော့သူကလေးလိုက်တဲ့အခါမှာစကတ်မှုလေးလိုက်တဲ့အခါမှာနှစ်နိုင်ရည်ချက်နိုင်လည်းရက်မနာဒီကလေးကိုပြည့်ရချစ်ကြောင်းကုန်စင်။ရောဒီလူဒါလဲသွားတယ်။ရောဖြေရတဲ့ကလေးကကြောက်တယ်။အဲ့လိုမျိုးပေါ့နော်။ဟို sensitive မဖြစ်ဘူးမပေါ့နော်။ဒီကလေးတွေကိုဒီလိုမျိုးမျိုးပေါ့နော်။ဘယ်လိုလူမျိုးကနေလဲသူရဲ့ဟိုစိတ်ခံစားမှုအမေကြီးကအောင်ကလေးမရမယ်ဆိုတာအစနော် training တွေလည်းလိုတယ်။တော့နောက်သူတို့ရဲ့ဟိုစာပေါ့နော် sign တွေပေါ့နော်မြင့်တင်လို့လည်းလိုတယ်လေးတမမြင်ပါလေ
။ဟုတ်ကဲ့ဆရာမကျေးဇူးပါ။ဆိုတော့ဟိုဆရာမလွယ်ပုံငယ်ကိုလည်းကျွန်တော်ဒါနဲ့ပတ်သက်လို့မေးချင်ပါတယ်။နောက်တခြားမဟုတ်ဒီနှစ်ပိုင်းနေမှာပဲဒီလိုနောက်ဟိုဒီလိုလိန်ပိုင်းဆိုင်ရာအာရမပြချင်းခံရတဲ့ကိစ္စတွေအပြင်ပေါ့လေ။ဒီနှစ်ပိုင်းနေမှာဒီအင်ကူ main ကလေးတွေရေးရဲဆက်ဆက်နှိပ်ဆက်ခံရတဲ့ဆိုတော့အဖြစ်အပျက်တွေလည်းဟိုသတင်းတွေတစ်ပြေးနဲ့ထွက်လာမျိုးတွေရှိပါရဲ့။ဒီရဲ့ပိုင်းမှာပဲဒီ holy တျော်ဖြစ်ခဲ့တဲ့သတင်းတစ်ခုဆိုရင်လည်းဒီအင်ကူ main ကလေးတူဟောလေအင်ရှင်အမျိုးသမီးက essence နဲ့လောင်းနေဟိုဒီလိုလှုပ်လိုက်လို့ဟို main ကလေးကမျက်စိတစ်ဖက်ခွဲပြီးတော့ကိုယ်ငါပြည့်ရွံ့နေတဲ့ဖြစ်တယ်။ဟိုနောက်ပိုင်းမှာကျတော့ဟိုမိဘသူ့ရဲ့ဒီကလေးမရဲ့မိမမိဘကိုဟိုငွေချေးပေးပြီးတော့နင့်နာရေးပေးပြီးတော့ဟိုရောင်းရေးပေးလိုက်တယ်နောက်ပိုင်းနှစ်နဲ့ချီပြီးဒီကလေးမလေးကိုပဲအိမ်မှာဆက်ပြီးခိုင်းထားတယ်ပေါ့နော်နောက်ပိုင်းကျမှဒီကိစ္စကပေါ်လာတယ်ပေါ်လာပြန်တော့လဲဒီတွားတိုင်တော့နောက်ဆုံးလူကုန်ကူးမှုဥပဒေနဲ့အမှုဖွင့်တယ်ဆိုပြီးတော့ကျွန်တော်ကြားပါတယ်ဆိုတော့ဒါတွေကဟိုဘယ်နေရာတွေမှာဘလို့မျိုးတွေဟိုအလွယ်အလွယ်အမှားတွေဖြစ်နေတာမျိုးလဲ
အဓိကကကျွန်တော်မြန်မာပြည်မှာကဒီလိန်တိုင်းဆိုင်ရာနဲ့ပတ်သက်ပြီးတော့မှပြောရမယ်မဆိုရှင်နားလည်မှုပြန်မှနေတဲ့ဟာတွေရှိတယ်ဥပမာအားဖြင့်gender လို့ပြောရင်အမျိုးသမီးနဲ့ပဲတက်ဆိုင်တယ်လို့ဖြစ်နေနောက်တစ်ခုကမဒိန်းမှုဆိုတာကမဒိန်းမှုဖြစ်တယ်လိင်ပိုင်းဆိုင်ရာအကျံဖတ်မှုတခြားလိင်ပိုင်းဆိုင်ရာအကျံဖတ်မှုတွေကတွေ့နေမတူဘူးပေါ့နော်အဲ့တော့ဟိုသာမယပြုခြင်းမှုတို့ဟိုဟာတို့အဲ့လိုမျိုးတကယ်ဆိုအဲ့လိုရှောင်ဝှက်ပြီးပြောတယ်ဆိုရင်တခြားပြည်တယ်တွေတက်ရောက်သွားစေတယ်ပေါ့နော်ဆိုလိုချင်ဒီမှာဆိုလိုချင်တာကတော့ကျမတို့မြန်မာနိုင်ငံမှာအဓိကပြောရမယ်ဆိုရှင်ဒီလိန်လို့ပြောတယ်ဆိုရှင်ဒါဟာမပြောသင့်တဲ့ကိစ္စအဆက်ဆက်ရာဖြစ်တဲ့ဟိုလူကြီးတွေကိုသာပြောလို့မရဘူးဆိုမှငယ်ငယ်လေးကတည်းကကျမတို့ကိုရိုက်သွင်းခံရတဲ့အခါမှာဒီတကယ့်မဲ့တွေ့မှာဟိုခံရတဲ့အမျိုးသမီးတယောက်တွေ့ကျမဒီမတင်းချင်းခံရပါတယ်ဆိုမှပုံပုံလေးပြောနိုင်ဖို့အတွက်ကတော်တော်လေးကိုအရင်ကခက်ခဲတယ်ပေါ့နော
်ဆိုတော့ရင်းချင်းမှုနဲ့တလေထုံးတဲ့အားဖြစ်နေတဲ့သဘောပေါ့
အဒီကနောက်တစ်ခုကဘယ်လိုထုံးတယ်လဲပါသလိုဒီအများပြည်သူလူထုရဲ့နားလည်မှုပုံမှာလည်းအများကြီးပြီးတယ်ပေါ့နော်ခုနပြောလို့အမျိုးသမီးတယောက်ဟာသူမရင်းချင်းခံရပြီဆိုရင်တော့ တစ်ခုလုံးပြည့်စည်သွားပြီအဲ့ဒါအဲ့ဒါအပြင်သူ့ရဲ့ဘေးပေါင်းရှင်ကအမျိုးသမီးတွေပဲဖြစ်ဖြစ်အမျိုးသားတွေလည်းဖြစ်ဖြစ်သူ့ကိုပဲပြန်ပြီးလည်းမျိုးထိုးပြီးတော့မှအဖြစ်တင်တဲ့တဘောမျိုးပြန်တက်ရောက်စေတယ်ဆိုတော့အဲ့ဒီဟာတကြောင်မတကြောင်ဟာကတော့ဒီလိုမျိုးဆက်ဖြစ်ပွားနေတာဒီဘာကြောင့်လဲဆိုတော့လူငယ်ချမ်းသာခွင့်ရနေလို့ကျင်းလို့ခွင့်ရနေလို့ပဲဖြစ်တယ်သူလုံသူတဲ့သူတွေကဒီကျင်းလို့ခွင့်ဆက်ရနေမယ်ဆိုရှင်ဒီလိန်တိုင်းဆိုင်ရာတက်ဖက်မှုတွေကိုအားပေးရကြောက်တယ်အဲ့ဒါကြောင့်မို့ကျွန်တော်ပြောချင်တာကတကယ်လဲဒီလိန်တိုင်းဆိုင်ရာတက်ဖက်မှုကိုပျောက်စေချင်တယ်ဆိုရှင်တော့ပထမအဦးဆုံးတစ်ခါရောက်အရေးယူမှုတွေရှိရမယ်။နောက်အမျိုးသမီးတွေကိုတကယ်ကာကွယ်တဲ့ဥပဒေတွေရှိရမှာဖြစ်တယ်။ဒီမှာတော့နိုင်ငံမှာရှိနေတဲ့ဥပဒေတွေကဟိုးဟိုအင်္ဂလိပ်လက်ထက်ကလေးချစ်ကလေးအချင်းတုံးလာတဲ့ဥပဒေတွေဖြစ်တယ်။အဲ့ဒီဥပဒေတွေကဥပမာအားဖြင့်ရသက်ကြီးဆိုရှင်အခုဖြစ်နေမကိုက်ညီတဲ့ဟာတွေကျွန်တော်တို့တွေ့ရတယ်။အဲ့လိုမကိုက်ညီတဲ့ဟာကိုခုချိန်ကြီးတင်းတုံးနေတဲ့အခါမှာဘလို့မှပြင်တော့အားမရှိဘူး။ပြီးရှင်ခုနပြောသလိုရဲ့ရဲ့ဒီဟိုအစိုးရဝန်ထမ်းကြီးရဲ့နားလည်မှုကဟိုဒီလေတိုင်းဆိုင်ရာနဲ့ပတ်သက်ပြီးတော့မှလုံးဝဟိုအသိပညာဘုဒ္ဓကနဲ့ပတ်သက်ပြီးတော့မှအားနည်းနေသေးတဲ့ဟာကိုကျွန်တော်တို့တွေ့ရတယ်။ဒါကြောင့်လဲဆိုခုနပြောသလိုလူကုန်မှုကပါလေ။ဒီနိုင်ငံတကာစံချိန်ဆန်နှုန်းကသတ်မှတ်ထားတဲ့လူကုန်မှုဆိုတာပါပဲ။လူတွေမှုဆိုတာပါပဲ။လူမှုဆိုတာပါလေ။လူအချမ်းလိမ်ပန်းဆိုင်ရာအကျဉ်းဆမှုဆိုတာပါကိုပြောရလဲ။အဲ့ဒီဟာတွေကိုတိတိကျကျမသိတဲ့အခါမှာဟိုအမှုတွေကိုဟိုပတ်စံပေးလိုက်တာနဲ့ရေရပေါပေါဖြစ်သွားအောင်အဲ့လိုမျိုးလိုက်လုပ်ပေးတဲ့ဟာမျိုးတွေလက်စားမှုတွေအများကြီးရှိနေတဲ့ဟာကိုကျွန်တော်တွေ့ရတယ်။နောက်တစ်ပိုင်းကကျတော့ဒီအာနာပိုင်တော့နော်အာနာရှိတဲ့လူတွေဆိုတာကပတ်စံရှိတာလည်းဖြစ်နိုင်တယ်။အာဟိုခုနအစုံစုံတစ်ခုအာနာရှိရဲ့ဟိုလူတွေဖြစ်တဲ့အခါမှာဘလို့မှဒီအမျိုးသမီးတွေအတွက်တရားမျှတမှုชาวเผยอ่ะยังโอเคแค่ไป
โอเคครับเนี่ยสรุปเราเจอที่ซุนนี่เว็บดอทโกปาวินซุนนี่โกเราเสร็จตรวจท่าได้ปกโกนี่แล้วရှင်းနေပါတယ်တူကတော့ကျွန်တော်တို့မြန်မာနိုင်ငံကဥပသိမ်းဖြစ်ပါတယ်ဥပသိမ်းသဘောထားလဲซุนนี่ရှင်းတာပဲဖြစ်ဖြစ်ဒီပင်နဲ့ซุนนี่နေတဲ့ပုံကိုမင်းမြင်နေတာပဲဖြစ်ဖြစ်ซุนนี่မင်းမြင်နိုင်ပါတယ်ခင်ဗျာ
အဲဟုတ်ကဲ့ပါခင်ဗျာဒီမြေကြီးတွေကိုကျွန်တော်တို့အဲကျွန်တော်တို့ဥပသိမ်းပါเนา
ะဟုတ်ကဲ့
ဒီမြေကြီးတွေကိုကျွန်တော်တို့ကာကွယ်ဖို့တိုက်ဆက်ဖို့ဆိုတာကာပါဥစ္စာအနေနဲ့ကျွန်တော်တို့ဒါထုတ်ပြန်ကြည့်အောင်เนาะကျွန်တော်အားနိုင်တယ်ဆိုရင်ကဘာဥစ္စာအနေနဲ့လူကြောင့်ပဲဒီမှာချင်းဖြစ်တဲ့လူဖြစ်ပါတယ်။ဒီတော့ကျွန်တော်တို့ကာဝေးရမှာပေါ့လား။ဒါကာဝေးရမယ်ဆိုတော့မြေကြီးတွေကိုယ်တိုင်ကလည်းဒီစိတ်ကိုကာဝေးတဲ့အတ္တရားကိုရှိဖို့ဆိုတယ်လေ။ဒီလိုကြည့်ရင်ကျွန်တော်တို့စိတ်ကိုကြားကောင်းအောင်မဖြစ်ဘူးလေ။ဒါလေသာဖို့ရစ်တင်တာဖြစ်ကြပါတယ်။ဒီတိုင်းပဲဒီမြေကြီးရဲ့ဒီဒီကျွန်တော်ရဲ့ကျန်းမာရေးကံကြရဲဥပဒေဝန်ထမ်းတွေကလည်းပဲဒီကျောင်းချူရဲ့သူသေးတဲ့ခါတွေမှာကိုယ့်ရဲ့လူကိုပြန်ခံပြန်မဖြစ်သွားအောင်စုံလုံးကျဲစီတာဖြစ်လို့ပြောပါတယ်ဒီဒီတွေကာကွယ်ရနေမှာကိုယ့်ကိုကာကွယ်တယ်လို့ဒီလိုပဲနိုင်ငံဆိုင်ချက်စီလည်းလိုပါတယ်ဒီလိုကြည့်ဒီလူကြီးပြောကြာဒီကျွန်တော်ဘယ်လိုဒီကိစ္စလဲအမျိုးသမီးတွေကိုဘယ်လိုကာကွယ်မလဲဘယ်လိုဖြည့်ဖြည့်ပြကြအဲဒီဖြည့်နေသူတွေဒီကိစ္စကိုဒီထက်အကြောင်းလဲလာဖို့ကျွန်တော်တို့ဖြစ်နေတဲ့ဖြစ်နေလို့ဒီကကျွန်တော်တို့ပြည်ပြင်ပြီးတော့ဒါကိုအမှန်တော့
ဟုတ်ကဲ့
ပြင်ရတာတစ်ခုပြင်ရတယ်ကျွန်တော်တို့ကဒီကိစ္စထောင်ပြီးတော့ဒါတယောက်နဲ့ပြသိချသွားမဲ့ဒီကိစ္စရှိပါတယ်
โอเค
ครับแล้วคุณโดมิวสิกเนี่ยแล้วเดี๋ยวเนี่ยมันจะคือขึ้นมาเนี่ยช่องเป็นงานจาริมาจะมิวสิกนี่โชว์ก็ได้ไม่ไม่เคยอ่ะพี่ๆบาเลยพี่ๆคายอินเดียพี่ๆโชว์ก็ได้ตัวจองจ้าอยู่ยาซะถ้าเบลูคิดขึ้นมั้ยเบลูถ้าคือว่าคุณโดมิวสิกนี่อยู่ก็ได้ไปจ้าทําได้เลยก็ได
้โอเคอุบาติงซื้อนี่ก็เจซุบาเราเอาแต่เราอีเมล Facebook ที่ไปปุ๊ดท่าติชูแล้วชื่อบาได้ Facebook ก็สาติชูแล้วมัสโมเมพับๆไปบ่ครับ
ဟုတ်ကဲ့ပါရှင်ဒီကိုအောင်ဆိုတဲ့အကောင့်ကတော့အိမ်တွင်းအကြမ်းဖက်မှုဆိုတာတော့အဲ့လောက်ကြီးလိုမယ်မထင်ပါဘူးတဲ့လေမရဘဲဟာအရွယ်မတူဘဲ Matea attain Adama Pujinane, Nayak Jasobi, Lomatube, Adama Pujinam Yugo, Uberine and Yi, a year you been I Matoya Javali made it, Line Mia, a new Jamusura, Chana Ja Bejama, Wimkama Usura Lue, two Jaune to Shibare, the Gelo Troya in our Pile Duayano, Chow in it to the Amone Jange Valley made it. We last a Kangara Hoget, a mutamide bo, a jampa soga kaya mu boma, a kawe bebo de gay, ye jidaba, a balules or droga, ane du riva, dilo piatanari ne, dreto, ye sayare kama, piale, kuka naimu, yon proposa lem, lue gulababu, and now we droga, a shane de cargo, a tata bovi da motata jarre, the pawa shibare, a re jampa musuragaro, we also pet pishing a cabare, and lujiri is a carta mare, ja donja pejama, willo makama, wood, a general go right jow and gabu.
โอเคเชื่อว่าสรุปที่สารีสรุปซื้อนี่ส่วนแท้มาส่วนที่อนุมัติมีเยบ่อาจารย์เพชรอนันต์ขึ้นมาดิโอที่อนุมัติคุณเองก็เล่มขันในตัวเราดิจ้าไปได้แม้อีน้อยจตนามาจ้ามวนเต็มหมู่นาวอนุมัติมีเยบ่ซ้าเส้นหมู่นี่ก็เลยพัฒนาได้เสรีไปขึ้นเลยส่วนอมีนี่ได้ดีแท้มาตะซ้นซ้าตุ้ยไปเลยสรุปจนโหตัวซุซนาสละซุซื้อนี่ส่วนมาดิอนุมัติมีเยบ่กูที่แล้วอนันต์ขึ้นสอกาได้ลุยได้ทีนาวดิอนุมัติมีเยบ่กาวยไปบ่รู้ว่าฉะดิป
ဒီလိုတမိတွေဝတ်စားခင်မူကြောင်းเนาะသူတို့ကဟိုဥစ္စာပေါ့เนาะသူတို့ကအားမဲလို့ကာဖေပေးဖို့လိုတယ်အဲ့တော်ကြီးကအဓိကမဟုတ်ပါဘူးအဓိကတော့ကျမတို့ကဥပဒေအကောင့်လောက်ရမှာပါသူတို့ဟိုဥစ္စာပေါ့เนาะခင်းနဲ့မညောခုနကဆရာမပြောသလိုပဲခင်းနဲ့မညောနေရဥပဒေကိုကျမတို့ပြန်လို့ပြင်ရမယ် เนาะนับอยู่อุบัติอาเมราโหเนาะอินโฟสลงโปรเจกต์นั้นนี่ดูแลเจ้ามารู้ตัวเยอะสิปัญญาโหไปได้แม้ต่อไปคุณน่ะว่าอุบัติเป็นเจ้าเนี่ยเจ้ามาทุกข์กันมาเลยเนาะจ้องเป็นงานสาธิตอ่ะอ่ะบ่เนาะที่อยู่ตะมี้ดิโหดีซาผู้เนาะเรสเปคดีผู้นับไปเช่นเดียวเนาะโหสาบ่เนาะที่เจ้าเนี่ยเราสาถ้ามาเนี่ยใส่เนี่ยสิปัญญานี่โตกว่าผู้บ่เนาะไอ้ห่าเราไม่มีกระเดะก็จ้องเป็นงานสามา ถ้าจมารู้ลูกอตายไว้โหยินดีได้ลูกอตายไว้เปี่ยวเนี่ยเปี่ยวเนาะที่โหเลซ่าแตกๆอตายไว้ขึ้นอ่ะจมารู้อ่ะทางนี้เนี่ยจมารู้อ่ะดาปัญญาเยอะแท้มาจมารู้อ่ะฉิดไปอ่ะมาဖြစ်ပါတယ်နောက်ပြီးတော့ကျွန်တော်ကတော့จมารู้တော့ဒါလို့ကိုယ်ကျေတူဖြစ်တဲ့အတွက်ကြောင့်ညာจมารู้ကကနေလုတ်ပြန်ဟာလေးလည်းဒီမှာပြောပြခြင်းပါတယ်ဒါနှစ်ဆုံးဆက်ခွင့်ကျွန်တော်ညမှာဆိုလို့ရှိရင်ကျွန်တော်မိသားစုတော်ကန မှာတော့တရားရုံးတွေကနေပြီးတော့ဒီရေးဟိုရပါတော့အမိန့်ချမှတ်တာရအရင်ရော့ရဲ့ဥမာပြည့်လပိုင်းပေါ့နော်၃လလို့၆လလို့အဲ့လိုမျိုးညစ်ပါတမျက်နဲ့အဲ့လိုမျိုးတွေလည်းရှိရတဲ့ကြောင့်ပေါ့နော်ဒါကိုကျွန်တော်တို့ reinforce လုပ်ဖို့ဆိုတော့မျိုးလို့မေးရဲ့အဲ့ကောင်ကတရားရုံးကလည်းပဲဒီတမျက်မတိုင်းပေါ့နော်ကျွန်တော်တို့နိုင်ငံရဲ့ပြတ်ပန်းတဲ့အရာဆိုလို့ရှိရင်စစ်ဆောင်နဲ့အောက်မှာရှိရဲ့နော်ကလေးတွေနော်မိန်းကလေးတွေကိုနော်မတိုင်းချင်းလို့ရှိရင်ဒီလူတွေပြီးတက်တက်တကြောမောက်နော်တက်တက်တကြောကြောက်ခံဖို့ဆိုတော့သူအထူးညံ့တဲ့ဆိုတော့ထုတ်ထားပါလေအဲ့ဒါကိုအခုမြန်မာနိုင်ငံတစ်ဝန်းလုံးမှာရှိတယ်တရားရုံးတွေအားလုံးတရားပြည်တွေအားလုံးနဲ့လက်မတွဲထားပါပဲနော်အဲ့ဒါကြောင့်မလို့ကျမတို့ဒါမြစ်တော်ရဲ့တတိကဝတ်ဖြစ်တဲ့အတွက်ကြောင့်ကျမဒီနေရာနေတော့ဒါတကင်းစကားပြောချင်တာကဘယ်တရားရုံးမဆိုတရားသူချင်းတွေမဆိုဒီတကယ်မတိုင်းအဲ case တွေကိုသူတို့တသက်တကြုံမချဘူးဆိုလို့ရှိရင်ဒါတော့ကိုယ့်ရဲ့သက်ဆိုင်ရာလူတော်ကိုယ်ကိုတိုင်ကြားလို့ရပါတယ်လူတော်ကိုယ်ကလည်းတခါလူတော်မှာပြန်ပြီးမေးမှာဖြစ်ပါတယ်အဲ့ဒါရှိပါတယ
်ဟုတ်ကဲ့
နောက်ပြီးတော့အဲဩဇာပေါ့နော်ကျမတို့အဲကျမကိုယ်တိုင်ပဲဒါလူတော်မှာမေးဖို့မေးခဲ့တယ် August လတော့ကဒီကလေးသူငယ်နဲ့ပတ်သက်တဲ့အမှုတွေတော့ကြံ့ကြာရဲ့ပိစနော်အဲ့ဒါကိုလည်းပဲအခုတော့ဒီဟိုတရားလူတော်ကျုပ်ကနေပြောဒီကလေးသူငယ်တွေနဲ့ပတ်သက်တဲ့အမှုဆိုလို့ရှိရင်၆လအတွင်းကိုအပီးတော့ဒါဆက်မှတ်ရမယ်နော်စီရင်ချက်ဆက်မှတ်ရမယ်ဆိုပြီးတော့ဒါအမိန့်ကိုထုတ်ထားတာဒါသူ့တော်ဖွဲ့စည်းတွေကဒီကျမတို့ကြောက်တော့ဖြစ်တဲ့ balance ဆိုလို့လို့ရတယ်မေးခွန်းမလေးလို့ရတယ်ကျမတို့လည်းပဲဆက်နိုင်ကြောက်ထားရို့ကျမတို့လက်တော်ထဲမှာလုပ်နေပါတယ်ဆိုတဲ့အကြောင်းကိုလည်းကျမပြောပြချင်ပါတယ်
ဟုတ်ကဲ့ကျေးဇူးပါတင်ပါတယ်
ဩဇာပေါ့နော်ဒီဥပဒေပေါ့နော်ဒီမျိုးသမီးရပေါ့စံဖက်မှာကပဲဥပဒေဆိုတာ2000နဲ့တော့73လေးရနေတော့စပြီးပြင်ဆင်နေဟိုရေးနေရပေါ့နော်အခု2018မှာကပြတော်တော့မရောက်သေးဒီမှာပြည်သလောက်ဆိုလို့ရှိရင်ရှင်းနေကြုံတို့နောက်ပြီးသက်ခံရဒီရင်းကြီးဌာနတွေရလဲသူတို့ဟိုဥစားပေါ့နော်ပြင်ဆင်နေလာရင်ဒီတော်လေးကိုရောက်လို့ရှိရင်တော့ဆရာကျွန်တော်တို့အကောင်းဆုံးဖြစ်အောင်ဆိုတော့ဆွေးနွေးသွားမှာပါ
ဟုတ်ကဲ့ဆရာမဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးဝက်ကတ်ကိုနောက်ထပ် email တွေနဲ့ပို့ပို့ထားတာတွေလည်းရှိနေပါသေးတယ်ဒါတွေကိုလည်းအခုတစ်ခါလေးပေါ်ပြချင်ပါတယ်တူဦးကတော့ကျွန်တော်တို့ဒေါက်တာကျော်ရှင်ပို့ပို့ထားတာပါမြန်မာနိုင်ငံကပါမဆုမုံမဲဖတ်ပြပေးပါခင်ဗျာ
မြမဒလိမှာအမျိုးသမီးများကိုအခွင့်အရေးပေးလေရှိပါတယ်ရှေးတုန်းကတော့အိမ်ရှင်မများဟာအိမ်နှင်းမှုလို့တိမ့်ထုတ်သေးချာဆိုသလိုနေခဲ့ကြရပါတယ်ဒါကြောင့်တားကိုတခင်လင်ကိုဖျားဆိုပြီးပြပြရည်ရည်နေခဲ့ကြတာပါပြဿနာကြီးကြီးကျယ်ကျယ်မရှိခဲ့ကြပါအခုတော့လောကဓာတ်ပညာတွေထွန်းကားလာတော့အမျိုးသမီးတွေလည်းပြောင်းလဲကုန်ပါပြီခင်မွန်းတယ်တွေနဲ့အတူဒိုးဒူပေါင်ဘက်ဝင်ငွေရှာနေကြတော့ဖျားလိုမျိုးကိုကွယ်စရာမလိုတော့ပါဘူးဒါပေမဲ့တချို့သောအုပ်စုတွေမှာတော့အိမ်နှင်းအကြမ်းဖက်မှုတွေကရှိနေလေရဲ့ဥပမာအယက်သမားရွှေပြောင်းလုပ်သားစတဲ့ခင်မွန်းနေရဲ့ဇနီးမယားတွေကတော့ကန့်ခေနေစေပါအိမ်နောင်ရေးဖောက်ပြန်လို့အိမ်တွင်းအကြမ်းဖက်မှုခံရတာကတော့တိတ်မများဘူးထင်ပါတယ်အမျိုးသမီးတွေလိန်စော်ကားခံရမှုအနိုင်ကျင့်ခံရမှုဒီနေ့ခေတ်မှာတည်တည်တသားကြီးကိုတိုးလာပါတယ်ယနေ့လူငယ်တွေကြားရော့မှပါရှေ့ထွက်လာကြပါတယ်လေတိုက်တော့အမိုက်ပါလာတာပေါ့မြမရိုးရာနဲ့မလျှော်တဲ့နိုင်ငံသားယဉ်ကျေးမှုအပြောအဆိုဝစ်စားစင်မှုအနေထိုင်အမှုအကျင့်အတော်ကိုပြောင်းသွားပါတယ်လူမှုမီဒီယာတွေရဲ့ရိုက်ချက်ကလည်းအတော်ပြင်းပါတယ်အမျိုးသမီးတွေလျှက်ပေါ်လော်လီလို့အစော်ကားခံရတယ်လို့တော့တစ်ဖက်သက်မပြောချင်ပါဘူးယောက်ျားတွေကလည်းအတင့်ရဲလာပါတယ်ဥပဒေတွေပြစ်ဒဏ်တွေကိုမကြောက်တဲ့ကာလကြီးများလားလို့တောင်ထင်မိပါရဲ့အကြံကလေးပေးပါရစေရှေးကလို့တဦးချင်းစီကမိမိကိုယ်ကိုစောင့်ထိန်တတ်ဖို့လိုနေပါပြီမြမမကလေးတွေလည်းမြမလိုပဲလှစေချင်ပါတယ်အရိုးပေါ်အရွက်မဖုံးစေချင်ပါဘူးအရက်ထုတ်လို့ရောင်းချတောက်သုံးမှုကိုအစိုးရကလည်းကြက်ကြက်မက်မက်ထိန်းချောင်းတင်ချောင်းပါဗျာကျေးဇူးတင်ပါတယ်
ဟုတ်ကဲ့ဒါတော့ဒေါက်တာကျော်ရှင်ရဲ့ပေးစာပါနောက်စာတစ်စောင်ကတော့ကျွန်တော်တို့မောင်တသနာပေးပို့ထားတာပါအမေရိကန်ပြည်ထောင်စုပါအမေရိကန်စင်ဖတ်ပြပေးပါဦးခင်ဗ
ျဟုတ်ကဲ့ပါအကြမ်းဖက်ခံရမှုတွေကိုအကာအကွယ်ပေးမဲ့တိကျခိုင်မာတဲ့ဥပဒေတွေမရှိတဲ့အပြင်ဘေးပတ်ဝန်းကျင်ကလည်းအလေးနက်ထားဖြည့်ရှင်းပေးရမျိုးအလွန်နည်းပါးစားပါတယ်ဒါပြင်ဘက်လိုက်မှုနဲ့အခရီးတရားကင်းစင်တဲ့တရားစီရင်စနစ်အမှောင်ဖုံးနေတာကြောင့်လိမ်မိုင်းဆိုင်ရာအကြမ်းဖက်ခံရရင်တော့မှအချက်နဲ့တိတ်ခါကိုငဲကွက်ပြီးတော့ဘသူကမှမတိုင်ရဲကြပါဘူးအဆိုးဆုံးကစီးရင်မွဲတည်ခြင်းပညာရေးနိုင်ပါခြင်းနဲ့မမြင်တွေ့ရတဲ့ကံကြမ္မာယူဆကိုဆွဲကင်ထားခြင်းကလည်းခွဲခြားဆက်ဆံခံရမှုအတွက်အကြောင်းရင်းတစ်ခုလို့ယူဆမိပါတယ်တကယ်လို့ယောက်ျားနဲ့မိန်းမအားလုံးကလူသားတွေပါမျက်တော်အချင်းကိုကြည့်နေသူတိုင်းမြင့်မြတ်ကြတာကြီးပါပဲဒီနေ့အဖက်ဖက်ကရွေရင်းပြည့်စည်နေတဲ့နိုင်ငံတော်ကိုအကြက်တဲဘောင်းဆောင်ကြားကနေပြီးတော့ဥဆောင်တိဆောက်ပေးနေသူကအမျိုးသမီးကြီးဖြစ်တဲ့အမေစုပါမြင့်မြတ်ပါလေဆိုတဲ့ယောက်ျားတွေကအမေစုအနောက်မှာမဟုတ်ပါလားထိုနည်းတူမြန်မာဒီမိုကရေစီအရေးစီးပွားရေးလူမှုရေးနိုင်ငံရေးအဖက်ဖက်မှာယောက်ျားတွေနဲ့တန်းတူရောယောက်ျားတွေကိုဥဆောင်လှုပ်ရှားနေသူတွေဟာပြည်တွင်းပြည်ပအများပြားပါပဲကျွန်တော်ရဲ့အမြင်အရယောက်ျားလည်းမမြတ်ဘူးမိန်းမလည်းမမြတ်ဘူးမြတ်သောအချင်းကိုကျင့်ပြီးမြင့်မြတ်အတွေးခေါ်အယူဆတွေနဲ့ဥဆောင်လှုပ်ရှားနေသူတွေအားလုံးကိုတန်းတူပဲလို့မြင်မိပါတယ်နောက်ဆုံးအနေနဲ့ဆွေးနွေးရရင်အိမ်တော်တစ်ခုမှာပညာလဲတက်တယ်ဥဆောင်မှုလည်းပေးနိုင်တဲ့သူကအိမ်တော်ဦးစည်းလို့သတ်မှတ်သင့်ပါကြောင်းဆွေးနွေးလိုက်ရပါတယ်ဆိုပြီးတော့မောင်တသနာကရေးသားထားတာဖြစ်ပါတယ်
ဟုတ်ကဲ့ကျေးဇူးပါနောက်စားတစ်စောင်ကတော့ကျွန်တော်တို့ဥစိန်မောင်မိထီလာမျိုးဖြစ်ပါတယ်သူစားတော့နည်းနည်းရှည်ရဲအတွက်လူရင်းချက်တချို့ကိုပဲကိုအောင်ဖတ်ပြပေးပါခင်ဗျာ
မြန်မာနိုင်ငံမှာအမျိုးသမီးတွေလိမ်မိုင်းဆိုင်ရာအကြမ်းဖက်ခံရတဲ့အမှုတွေများနေရတဲ့အကြောင်းနဲ့ပတ်သက်ပြီးတော့အချက်၄ချက်ကိုအလေးထားပြီးတော့သုံးသပ်မိပါတယ်။နံပါတ်၁ကစီးပွားရေးနှိမ့်ချပြီးတော့ဆင်းရဲမွဲတည်နေတာ။နံပါတ်၂ကအခြေခံပညာနဲ့ဗဟုသုတဘာသာရေးအဆုံးအမတွေကိုနာခံမှုနှဲပါနေတာ။နောက်စဉ်းစားဆင်ခြင်နိုင်မှုအားနည်းနေတာ။နံပါတ်၃က IT နည်းပညာတွေရဲ့ဆွဲဆောင်မှုနဲ့ IT နည်းပညာကိုတလွဲအသုံးချနေတာ။နံပါတ်၄ကတရားဥပဒေစိုးမိုးမှုမှာအားနည်းနေရာရိုးကြောင့်ဖြစ်တယ်လို့သုံးသပ်မိပါတယ်။ဒါကြောင့်အထက်ပါအချက်၄ချက်ပေါ်မှာနိုင်ငံတော်အစိုးရ NGO တွေလူမှုအကျိုးဆောင်အဖွဲ့တွေဘာသာရေးပိုင်းဆိုင်ရာပုဂ္ဂိုလ်တွေကလေးနဲ့ထားပြီးတော့စီမံကိန်းစီမံချက်တွေချပြီးထိထိရောက်ရောက်ကင်တယ်ဖြည့်ရှင်းဆောင်ရွက်သွားနိုင်မယ်ဆိုရင်မိန်းကလေးတွေကိုလိမ်မဲဆိုင်ရာအကြမ်းဖက်ခံရမှုတွေကျဆင်းသွားလိမ့်မယ်လို့ယူဆကြောင်းဆွေးနွေးလိုက်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ဒါကတော့မိထီလာမျိုးကဥစိန်မောင်ရဲ့ဆွေးနွေးချက်ပါဆိုတော့တခုရှိရတော့ပေါ့လေလူတွေရဲ့စိတ်နေစိတ်ထားတွေကလည်းချက်ချင်းလငယ်ဟိုပြောင်းမှာမဟုတ်တယ်လို့ပဲနိုင်ငံရေးစနစ်ဥပဒေပြည်ပိုင်းတွေမှာလည်းချက်ချင်းလငယ်ပြောင်းလဲတွေမဖြစ်နိုင်သေးတဲ့အခြေအနေမျိုးမှာမျိုးသမီးကိုအကောင်အွယ်ပေးနိုင်အောင်လက်လုံးတင်တာလက်တွေ့လုံလဲလုံနိုင်တာဒီဟိုဘာတွေများရှိနေမဲ့လွယ်ပုံဆွေးနွေးပေးပါလားခင်ဗျာ
awareness လို့ခေါ်တဲ့ဒီအသိပညာတွေတော့လောက်ဖို့လိုတာပေါ့နော်အသိပညာလို့ပြောတဲ့အခါမှာလူတိုင်းလူတိုင်းကဒီလိမ့်ပိုင်းဆိုင်ရာတန်ဖတ်မှုဒီဒီမရင်းမှုအပါအဝင်တခြားသောလိမ့်ပိုင်းဆိုင်ရာတန်ဖတ်မှုတွေကရာဇဝတ်မှုဖြစ်တယ်ဆိုတဲ့အကြောင်းအရာကိုပထမဆုံးနားလည်ရမယ်နောက်တစ်ခုကကျမတို့မြန်မာနိုင်ငံမှာကခုနပြောလို့တရားဥပဒေစိုးမိုးမှုလို့ပြောလိုက်တဲ့အခါမှာအရင်ကကျေပြတ်ပါတယ်။ဒါမဲ့ပထမဆုံးအနေနဲ့ဟိုလုံနိုင်တာတစ်ခုကဗာလဲဆိုရှင်ဒီခုနကျူးလွန်နေတဲ့လူတွေကိုကျမတို့ကတကယ်ကိုအရေးယူပြီးတော့မှတောင်းရင်ကျူးတောင်းရင်ခံမှုရှိအောင်လုပ်နိုင်လေဆိုရှင်တော့တဖြည်းဖြည်းနဲ့ကျမတို့ဒီလိမ့်ပိုင်းဆိုင်ရာနဲ့ပတ်သက်ပြီးတော့မှပြောချနိုင်မှာရှင်းချနိုင်မှာဖြစ်ပါတယ်။
ပါဝင်ဆွေးနွေးပေးတဲ့အမျိုးသမီးအဖွဲ့ချုပ်မြန်မာနိုင်ငံကလွယ်ပုံငယ်နောက်ရန်ကုန်တိုင်းမြို့သားလွတ်တော်ကိုယ်စားလှယ်ဒေါက်တာဆူဇနာလတ်လတ်ဆိုနဲ့ကိုယ်တိုင်ပါဝင်ဆွေးနွေးသူတွေစာရေးသားပြုဖို့သူတွေနဲ့သောတာရှင်တွေအားလုံးအထူးကျေးဇူးတင်ပါတယ်ခင်ဗျာ
။ထလို့တူဖူရနိုင်တဲ့အစုကိုအောင်လွင်အောင်စီစဉ်တင်ဆက်တဲ့ဒိုင်းလေးလိုင်းဆွေးနွေးခန်းကိုကြားခဲ့ရတာပါရှင်။ VOA ကနေထုတ်လွှင့်ပေးနေတဲ့ရုပ်မြင်သံကြားအစီအစဉ်တွေကို VOA ရဲ့ internet ဆာမင်နာဖြစ်တဲ့ barmis.voanews.com ရဲ့ပင်မဆာမင်နာရဲ့လက်ရဖက်မှာတွေ့ရတဲ့တိုက်ရိုက်နာဆင်ရဆိုတဲ့အောက်မှာကြည့်ရှုနာဆင်နိုင်ပါတယ်။
ဒီဝေမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7ဂျိုးလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ဆရာ။
VOA American တိုင်းရဲ့ဒီကနေ့ညနေခင်းမှာထုတ်လွှင့်မဲ့6နာရီခွဲနဲ့9နာရီစီစဉ်တွေကတော့ line to meter 79.25 တို့ကနေထုတ်လွှင့်သွားမှာဖြစ်ပါတယ်။အခုတော့ကြာရှည်နေတဲ့အချိန်အတွင်းနောက်ဆုံးရသတင်းအကျဉ်းချုပ်ကိုကိုဝင်းမင်းကပြောပြပေးပါအောင်ရှင်
။ American အစိုးရရဲ့ရာသီဥတုပြောင်းလဲမှုစိုးကျိုးဆိုင်ရာအစီရင်ခံစာတွေကရေးပါတာတွေကိုသမ္မတ Donald Trump ဘက်ကအလေးမထားပဲရှော့ရှော့ပေါ့ပေါ့ပြန်တုံ့ပြန်ဝေဖန်လိုက်ပါတယ်။အမေရိကန်ဆိုရဝန်ကြီးဌာနနဲ့အေဂျင်စီပေါင်း73ခုကနေစုပေါင်းသုတေသနလုပ်ထားတဲ့ဒီစေခံစာထဲမှာရာသီဥတုပြောင်းလဲမှုကြောင့်နိုင်ငံတဲ့မုန်တိုင်းတွေတော်မီတွေမျိုးတဘာဝဘေးအန္တရာယ်တွေပိုအဖြစ်များပိုပြင်းထန်လာတယ်လို့မနေ့ကထုတ်ပြန်လိုက်တာကိုအင်ဂျီရောပြောခွင့်ရကဒါကအလွန်ကျူးအဆိုးဆုံးဖြစ်လာနိုင်တာကိုခံမှန်းပြောထားတာဖြစ်တယ်လို့ပြန်ပြောလိုက်ပါတယ်။အင်ဂျီရောပြောခွင့်ရမြို့သမီး Lindsay Waters ကဒီထုတ်ပြန်ခဲ့တဲ့အစီရင်ခံစာဟာအလွန်အကျွအဆိုးဆုံးဖြစ်နိုင်တဲ့အချက်လက်တွေပေါ်အခြေခံထားတာမျိုးကာဗွန်ထုတ်လွှတ်မှုနဲ့ရာသီဥတုပြောင်းလဲလာမှုတွေရှော့ချရေးအတွက်နည်းပညာသစ်တွေနဲ့တည်ထွင်မှုအသစ်တွေမလိုအပ်သေးပါဘူးလို့ဆိုလိုက်ပါတယ်။ပြည်ထောင်နိုင်ငံမှာတော့73စီအခွန်တိုးကောက်မှုပေါ်ထောင်ကနန်းတွေနဲ့ခြေတဲ့ဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့အကြားအပြန်အလှန်ကြမ်းဖက်တိုက်ခိုက်မှုတွေဒီနေ့ဖြစ်သွားခဲ့တာကြောင့်ရဲနှူးပါဝင်အ ਨੇ ဆုံး၈ဦးထဏ်ရန်ရခဲ့ပါတယ်။ Paris မြို့တော်ရဲ့အထင်ကရရှောင်းဇယ်လီဇေးလမ်းမကြီးပေါ်မှာစုဝေးဆန္ဒပြသူတွေကသမရအီမန်နျူအယ်မာခရွန်ကိုနောက်ထပ်တစ်ချိန်ထပ်မံဆန္ဒပြခဲ့ရမှာရဲတပ်ဖွဲ့တွေဘက်ကမျက်ရည်ယိုပုံးတွေနဲ့မိသက်ပိုက်တွေကိုတုံးပြီးသမရရဲ့အလီဇေးနတ်တော်နာကနေအဝေးကိုတွန်းထုတ်ခဲ့ကြပါတယ်။ဒီဆန္ဒပြသူတွေဘက်ကလည်းပြည်သူမျိုးတော်အပြင်တခြားမျိုးကြီးတွေမှလည်းဆန္ဒပြကြပြီး73စီကုန်တုံးမြင့်လိုက်မှုပေါ်ဒေါသတကြီးမကျေနပ်မှုပြတဲ့အနေနဲ့အတားအဆီးတွေကိုတုံးပြီးလမ်းတွေကိုပိတ်ဆို့တာနဲ့မီးရှို့တာတွေလုပ်ခဲ့ကြပါတယ်ခင်ဗျာ။အမေရိကန်ပြည်ထောင်စုကလွှတ်တင်လိုက်တဲ့63ချောင်းပါပြီးလူတို့လည်းသုံးလျာကလက်လဲပါတဲ့စိတ်ဟာနောက်ထပ်တင်းလာနေမှာအင်ကာဂျူဘကိုရောက်ရှိမှာဖြစ်ပါတယ်ခင်ဗျာ
။တရင်အချင်းချက်ကိုကိုဝင်းမင်းကြီးညာပေးတော်တာပါဒီမနေ့အတွက်အစီအစဉ်ထုတ်လုပ်ရင်းမှုကကိုစောဝင်းလိုင်ဖြစ်ပြီးအသံဖိုင်းအင်ဂျင်နီယာကတော့ဒေးဗစ်မက်နက်စ်ဖြစ်ပါတယ်။ဒီကနေ့ညနေခင်း6နာရီခွဲနဲ့9နာရီဒီအစီအစဉ်တွေကိုလိုင်းဒိုမီတာ79.25နဲ့ည9နာရီနဲ့10နာရီဒီအစီအစဉ်တွေကတော့လိုင်းဒိုမီတာ79.25 30နဲ့လိုင်းလမီတာ190တို့ကနေထုတ်လွှင့်ပေးသွားအောင်ပါ။တောသားရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လာပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမနန်းလောပါ
This program has come to you from the Voice of America, Washington.